တတဝါရောညာတံပေးဝေမှုမိမိတို့အတွက်နိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စဲချမှုမပြုတ်လို့နေမှာအနုမောဒနာတရားဟောကြားပေးပါပါ။ယနေ့သာသနာတော်နှစ်2549ခုနှစ်ကောဇာတက္ကတိ1368ခုနှစ်နေုံလပြည့်ကျော်14ရက်ခရစ်နှစ်2005ခုနှစ်ဇူလိုင်လ5ရက်အင်္ဂါနေ့မှာစေတိုင်းတော်တို့မြတ်စွာဘုရားတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းပဋိဉ္စီမြို့နယ်ရှင်ဘုကြီးရွာမှာနေထိုင်တဲ့တရားဥအောင်ရပဒမတော်ချင်းရှိမိသားစုဖြစ်ပါတယ်။မိမိတို့ရဲ့စေတိုင်းတော်တို့မြတ်စွာဘုရားတိုက်၌ပဋိဉ္စုံတော်မူကြတဲ့တန်ဃာတော်ပါတိယ60နဲ့တဲ့ဘဝယောဂီသူတော်စင်တို့အားလည်းမောင်မြတ်တော်ခဲဝဲဘောဇဉ်ဆံများဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုရှေခဲမုံဆံနဲ့တကဝခဲဝဲဘောဇဉ်နဲ့ဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါဗျ။ပင်ပိတ်ထားတဲ့ဆရာလေးများနဲ့တကဝကြွားရောက်လာတဲ့အပိတ်တူအားလည်းပဲတရားစီပွေးကျေးမွေးကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြရပါဗျ။ဓမ္မပူဇာနေရာဖြစ်လေမိမိတို့ဆွမ်းအားရှိသမျှစုပေါင်းပြီးတော့ကုကျော်တဲ့တော်တင်ဆန်းမိသားစုက900ချက်ဆရာကြီးတော်ကုနာစာရီအင်းငင်းကျောင်းက900ချက်မိခင်ကြီးတော်တောင်သမီးတော်ခင်ညော့900ချက်တော်သူဓမ္မစာရီအင်းငင်းကျောင်း900ချက်ဥအောင်ရတော်ချင်းချင်းမိသားစုက1000ချက်ကိုကလာမအေးတန်းမိသားစုက900ချက်ကိုသိန်းလင်းလူမအေးဒီမိသားစုက900ချက်ဥရူတီတော်တန်းမိမိသားစုက900ချက်တော်ဆန်းမိသားစုက900ချက်ဥအောင်ခင်900ချက်တော်လာရှင်200ချက်တော်စန္ဒဝတိ200ချက်ဥလဝေတော်တင်ရွှေမိသားစုက900ချက်တော်အုံးကြီးက900ချက်တော်ကျင်မြာ900ချက်ကိုမွေတူမာဤတွေ900ချက်မောင်ရန်နိုင်စိုး900ချက်တော်သူမာလာ300ချက်ဥခိုင်တော်တင်ကြီးရ900ချက်ဆက်ပြီးတော့စုပေါင်းပြီးတော့မိမိတို့စွမ်းအားရှိတဲ့မြေလူတန်းကြရပေါ့အဲ့တော့ယနေ့အလှတကစွမ်းတရားကဥအောင်ရစွမ်းတရားကမှာတော်ကျေရှိမိသားစုတို့ရဲ့စွန့်ကပ်မင်္ဂလာပွဲမှာဝိုင်းဝန်းပြီးတော့ကုသိုလ်ကောင်းမှုပါဝင်ကြတဲ့ပြိတ္တအားလည်းပဲဘုန်းကြီးရပါတရားဟောပြီးမလဲဆိုတော့ပင်စကနိပတ်ကုတ္တရနိကေပင်စကနိပတ်မှာလာရှိတဲ့သုမနာတုတ်တန်ဆိုတဲ့တရားကိုဟောပေးပါပါသုမနာတုတ်တန်ဆိုတာတာဝတိပြည်ကိုအုပ်ချုပ်နေတဲ့ကောတလမင်းကြီးရဲ့သမီးတော်သုမနာမင်းသမီးကိုအကြောင်းပြုပြီးတော့ဘုရားရှင်ကိုယ်တော်မြတ်ဟောကြားခဲ့တဲ့တုတ်တန်ကိုသုမနာတုတ်တန်ဆိုပြီးတော့တန်ခိုင်းတာတင်မထေရီယတန်ခိုင်းမှာ6ကြိမ်တိုင်းတင်ခဲ့ကြတယ်ပေါ့။ဘာနဲ့ဆက်ပြီးတော့ဟောတာလဲဆိုတော့ဒါနာတရားနဲ့ဆက်ပြီးတော့မြတ်စွာဘုရားကတချို့ကပြောကြတယ်ဒါနာဆိုတာလူတဲ့ပုဂ္ဂိုလ်ကြီးပြုရတာ။ဝိပဿနာအားထုတ်ပြီးတော့ရင့်ကျက်တဲ့ပုဂ္ဂိုလ်ကြီးမလိုပါဘူးလို့ပြောနေကြတာ။မြတ်စွာဘုရားကဒီတုတ်တံမှာဒါနာရဲ့အရေးကြီးတဲ့အပိုင်းစိတ်ထားတက်လို့ရှိရင်ဒါနာလည်းပဲနိဗ္ဗာန်ကိုရောက်စေနိုင်တယ်။အကြောင်းကိုဟောထားတဲ့တုတ်တံ။ဒီသုမနာဆိုတဲ့နာမည်နဲ့ဆက်ပြီးတော့ဘုရားရှင်ရဲ့သာသနာတော်မှာဘုရားရှင်ရဲ့သာသနာတမိုင်းကျောင်းမှာသုမနာမည်ရတဲ့ယောက်ျားမျိုးသားမျိုးသမီးတွေရောသုမနာမည်ရတဲ့မျိုးသမီးတွေရောနာမည်တော်တော်များများရှိခဲ့တယ်ပေါ့အဲ့တော့ဘုန်းကြီးတို့တော်တော်ထင်ရှားတာတော့သုမနာမင်းသမီးဆိုတာနှစ်ယောက်တော်တော်တန်ထင်ရှားခဲ့တယ်ပေါ့တေဝကတာဝတိပြည်မှာအုပ်ချုပ်တဲ့ကောတလရှင်ပင်ရဲ့သမီးသုမနာမင်းသမီးဆိုတာတဦးလည်းပဲတော်တော်ထင်ရှားခဲ့တယ်။နောက်တဦးကတော့အနာတပိန်တစ်ထည့်ရဲ့သမီးအငယ်ဆုံးသမီးပေါ့။သုမနာမင်းသမီးဆိုတာသုမနာဒေဝီဆိုတာလည်းပဲတော်တော်လေးထင်ရှားခဲ့တယ်ပေါ့။အဲ့တော့သုမနာမင်းသမီးကိုအကြောင်းပြုခေါ်တယ်ဆိုတာအနာတပိန်တစ်ထည့်ရဲ့သမီးကိုအကြောင်းပြုပြီးတော့ခေါ်တဲ့တရားမဟုတ်ဘူးတဲ့ကောတလမင်းကြီးကောတလရှင်ပင်ရဲ့သမီးကိုအကြောင်းပြုပြီးတော့ဒီတုတ်တံကိုမြတ်စွာဘုရားကဟောကြားတော်မူခဲ့တာအနာတပိန်တစ်ထည့်ကြီးမှလည်းသုမနာမင်းသမီးဆိုတာရှိခဲ့တယ်ပေါ့သူတဲ့ကြီးကမဟာတုပ္ပတ္ထာတို့သုလတုပ္ပတ္ထာတို့အကြီးကြီးလည်းရှိခဲ့တယ်အဲ့တော့အနာတပိန်တစ်ထည့်ကြီးကကိုယ်တိုင် သူများရဲ့လူတင်ကုန်တွေပါတဲ့လူပွေးတွေမှာလိုက်ပြီးတော့စီစဉ်ပေးရတဲ့အခါမှာအိမ်မှာဆုံးကပ်ဖို့အတွက်စီမံဖို့အတွက်သူ့ရဲ့တမီးကြီးဖြစ်တဲ့မဟာသုဘတာနောက်သုလသုဘတာတို့ကိုထားခဲ့ပေးတယ်ပေါ့ဒါမျိုးလို့အဲ့ဒီတမီးမျိုးကသောတာပန်ဖြစ်ပြီးပဲလို့အိမ်တော်ကြသွားတဲ့အခါမှာသူ့ရဲ့အိမ်မှာတန်ဃာတွေဆုံးလောင်းဖို့အာဂန္တုတွေပါတွေဆုံးကပ်ဖို့အတွက်တောင်းမယူနိုင်တော့အိမ်တော်ကြီးအိမ်တော်ကြသွားတော့သူ့လုံးနဲ့သူဖြစ်သွားတော့တခါနာတခင်တတိယအငယ်ဆုံးတမီးကိုတောင်းခံခဲ့ဘူးတယ်အဲ့ဒီသူမနာမင်းသမီးရလည်းပဲနာတခင်တတိယဖခင်ကြီးရဲ့လုပ်ငန်းတွေကိုဆက်လက်ပြီးတော့တန်ဃာတော်တွေဆုံးကပ်တဲ့ကိစ္စအိမ်မှာတောင်းတဲ့ချိန်ဒီနေ့တော့နာမကျန်ဖြစ်ပြီးဖြားတယ်ပေါ့လူတွေလည်းပဲသွားပြီးတော့နာတခင်တတိယကိုသွားပြီးတော့ခေါ်ပေးကြတယ်ဒီအလူတစ်ခုမှရောက်အဲ့တော့လာတဲ့ကံမှာနတ်တပင်တတိယလည်းစိုးရိမ်နေတဲ့သူသမီးကိုမိတယ်ချစ်သမီးသူမနာလို့ခေါ်လိုက်တဲ့ကံမှာသူမနာမင်းသမီးရဲ့ဘလို့ပြန်ထူးတယ်ဆိုတော့မောင်လေးတဲ့ပါလေးဆိုပြီးတော့သူ့ရဲ့ဖေကိုမောင်လေးလို့ပြန်ပြီးတော့ခေါ်ခဲ့တယ်ပေါ့အဲ့တော့နတ်တပင်တတိယကဩငါသမီးသေးရမှကြောက်ပြီးထင်တယ်ဆိုချစ်သမီးရဲ့ရောင်ရမ်းနေနေသလားလို့ပြန်ပြီးတော့ပြေးလိုက်တော့မောင်လေးတဲ့မရောင်ရမ်းပါဘူးလို့သမီးရဲ့ပြန်ပြီးတော့ဖြေအဲ့တော့နတ်တပင်တတိယချက်ပြီးချစ်သမီးရဲ့ကြောက်မြင်နေသလားတေးရမှာကြောက်နေသလားလို့ပြီးတော့မောင်လေးမကြောက်ပါဘူးဆိုပြောပြီးတော့အဲ့ဒီချိန်မှာလည်းဆုံးသွားတယ်ပေါ့ဆုံးသွားတော့နတ်တပင်တတိယလည်းပဲသူ့ရဲ့သမီးဖြစ်တဲ့သူသူအင်မတန်ချစ်မြတ်နေတဲ့သမီးအငယ်ဆုံးလေးရောင်ရောင်ရဲနဲ့တေးသွားတယ်ဆိုပြီးတော့သောတာပန်ဖြစ်ပြီးမဲ့လို့မျက်နှာနဲ့မျက်ရည်နဲ့မပြတ်သေးနဲ့ငိုကြွေးပြီးတော့မျက်စွာဆရာကြံရောက်တော့တာမျက်စွာဆရာကအကျိုးချောင်းပြီးတော့ဒီလိုဒီလိုပဲခရာတပည့်တော်ရဲ့တမီးအငယ်ဆုံးသူမနာမင်းသမီးဟာဒီလိုဒီလိုပဲပြောပြီးတော့ရောင်ရောင်ပြီးတော့သေသွားပါလေခရာဆိုတော့မျက်စွာဆရာကဘလို့ဒီပြောတာလို့ဆိုဒီလိုမောင်မေးတို့ဘာလို့ခေါ်တဲ့အကြောင်းကိုရှောက်တော့တထေးကြီးတဲ့တင်းရဲ့တမီးဟာအဲ့ဒါရောင်ရောင်တာမဟုတ်ဘူးတဲ့ပင်နဲ့ကြီးလို့မတ်ဖို့အားဖြင့်ကြီးလို့တဲ့ပင်ရဲ့တမီးကတက္ကတာဂမိမတ်တက္ကတာဂမိဖို့ဆိုပြီးတော့ဒုတိယမတ်ဒုတိယဖို့တရားသူကိုအမြင့်ရသွားတယ်။တင်ကသောတာပတိမတ်သောတာပတိဖို့ဖြစ်ပြီးတော့သောတာကပထမဒဏ်နဲ့ရှိသေးတာတဲ့။တင်ရဲ့တမီးရဲ့ဒုတိယဒဏ်ရောက်သွားတဲ့အတွက်တင်ကိုမောင်လေးလို့ခေါ်တာရောင်ရမ်းတာမဟုတ်ဘူးတဲ့။အဲ့တော့ပြဆိုပြရတဲ့ခုချိန်မှာဘယ်မှာဖြစ်တာလဲဆိုတော့ဖရာလောင်းသူတော်ကောင်းတို့ပျော်ပွေရဖြစ်တဲ့ဒုတိယဒဏ်လက်ပြီးဖြစ်သွားတယ်ဆိုပြီးတော့အဲ့ဒီလိုအရွယ်ကောင်းကောင်းပါပဲအသက်20ဝန်းကျင်ပါပဲသူမနာဒေဝီဆုံးပြီးတော့လက်ပြီးရောက်သွားတယ်။သာသနာ့တမိုင်းမှာအဲ့ဒီသူမနာဒေဝီဆိုတာကနာတပိတ်တိရဲ့အငယ်ဆုံးသမီးပေါ့။ဒီမင်းသမီးကိုအကြောင်းပြုပြီးတော့ဟောတဲ့တုတ်တာမဟုတ်ဘူး။သူကကောတလမင်းကြီးရဲ့သမီးတော်သူမနာမင်းသမီးကိုအကြောင်းပြုပြီးတော့ဟောတာပေါ့။ဆိုးဆိုးကနာတပင်တိရဲ့သမီးရလည်းပဲအသက်20လောက်မှဆုံးပါပြီးတော့တက္ကတာဂမိမတ်တက္ကတာဂမိဖို့အရှင်ဒုတိယအရှင်ဒုတိယမတ်ဖို့ဒီကိုရပြီးတော့ဆုံးပါသွားတယ်။သူကောသလမင်းကြီးရဲ့သမီးကြတော့ငငယ်ငယ်ရွယ်ခုနှစ်နှစ်ရွယ်နဲ့သောတာပန်ဖြစ်ခဲ့တာ။ဒါကသူကဝိပဿနာဉာဏ်စွာဆရာကျင့်လွန်ခဲ့တဲ့60ကမ္ဘာချက်ထက်ကဆူတောင်းမှုတွေပြုပြီးတော့ကုသိုလ်ပါရမီတွေဖြည့်ဆည်းခဲ့တယ်ပေါ့။အဲ့ဒီအချိန်ရနေပြီးတော့နတ်ပြည်ဖြစ်လိုက်လူပြည်ဖြစ်လိုက်နဲ့ခုဘုန်းကြီးတို့ဉာဏ်စွာဆရာရဲ့လက်ထက်ကျတော့ကောသလမင်းကြီးရဲ့မိဖုရားရဲ့ဝန်ထဲမှာတွားပြီးတော့ပဋိပန္နနေတယ်အဲ့ဒီအချိန်မှာပဲချမ်းရဖြစ်တဲ့မင်းသမီး900လည်းပဲထိန်းတော်တွေဝါဒီမျိုးထဲမှာပေါ့တနေ့တွင်ပဋိပန္နတွေနေကြထူးဆန်းတာကဘာလို့ဆိုတော့အဲ့ဒီသူမနမင်းသမီးမွေးဖွားတဲ့နေ့မှာဘာဖြစ်တယ်လဲဆိုတော့မိုးရွာတယ်မိုးရွာတဲ့အခါမှာကြီးကြီးကျယ်ကျယ်ဟိုလိုပေါ့ရိုးရိုးမိုးမရွာပဲနဲ့သူမနပန်းမိုးတွေရွာချလိုက်တယ်ဒူးစစ်လောက်ကြောက်ကြောက်ရွာတယ်သူမနာကိုမြန်မာပြန်လို့ရှိရင်ညလေးပန်းလို့ဒီလိုပြန်ရတယ်ပေါ့အဲ့ဒီညလေးပန်းမိုးတွေရွာတဲ့အချိန်မှာမွေးဖွားတဲ့အတွက်ကောသလရှင်ပြင်းတဲ့တကောမိဖုရားရဲ့သူ့သမီးလေးကိုမိုးဒီညလေးပန်းမိုးတွေရွာတဲ့အချိန်မှာမွေးဖွားတဲ့အတွက်သူမနာမင်းသမီးဆိုပြီးတော့နာမည်ပဲ့လိုက်တယ်ပေါ့အဲ့တော့သူမနာမင်းသမီးလေးခုနှစ်နှစ်သမီးရွယ်ရောက်တဲ့အချိန်မှာဘာဖြစ်လို့ဆိုတော့အဲ့ဒီတာဝတိမြို့မှာနာတပင်တတိယလည်းပဲဇေတဝန်ကျောင်းကြီးကိုထောက်လို့ပြီးတော့လူတွေပေါ့တိမ်ပေါင်း5000နဲ့400ကြတယ်ပေါ့အဲ့ဒီခေတ်ငွေကြီးနေနဲ့တိမ်ပေါင်း5400ကြတဲ့ဒေတုံအကြောင်းကြီးကိုတိဆောက်ပြီးတော့လူပြီးတော့မြတ်စွာဘုရားပင့်တယ်ပေါ့အဲ့ဒီပင့်တဲ့အချိန်မှာနာတပင်တစ်ထည့်ကကောသလမင်းကြီးကိုတွားပြီးတော့အကူကြီးတောင်း ရှင်မင်းမီးတဲ့မြတ်စွာဘုရားကျွန်ုပ်ဆောက်လူတဲ့အကြောင်းကိုတရင်တုံးကိုကြွလာပါလိမ့်မယ်မြတ်စွာဘုရားကြွလာခြင်းရှင်မင်းမီးတွေလည်းပဲတာဝတိပြည်ကိုကြွလာတဲ့အတွက်မင်္ဂလာတစ်ပါးဖြစ်ပါတယ်ကျွန်ုပ်တို့လည်းပဲမင်္ဂလာတစ်ပါးဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားကိုခရူးကြိုဆိုဖို့အတွက်ခုရှင်မင်းမီးရဲ့တမီးဖြစ်တဲ့တမီးတော်ဖြစ်တဲ့သုမနာမင်းသမီးခုနှစ်နှစ်တမီးရွယ်ဖြစ်တဲ့သုမနာမင်းသမီးကိုအချမ်းရံ900နဲ့တော်ဝကြေပြူဦးရီပန်းနေနတ်သားတွေကင်ပြီးတော့မြတ်စွာဘုရားကိုခီးဦးကြိုဆိုဖို့ခွင့်ပြုပါဆိုသွားပြီးတော့လျှောက်တော့ကိုဒလမင်းကြီးကလည်းဝမ်းမြောက်ဝမ်းသာနဲ့သူ့ရဲ့တမီးကိုခေါ်ပြောပြီးတော့အချမ်းရံ900နဲ့တော်ဝကြေပြူဦးရီပန်းနေနတ်သားတွေကင်ပြီးတော့မြတ်စွာဘုရားကြိုဆိုတယ်ပေါ့အဲ့ဒီပွဲမှာမြတ်စွာဘုရားကတရားဟောလိုက်တယ်အဲ့ဒီကောတလမင်းကြီးရဲ့တမီးခုနှစ်နှစ်တမီးတွေသုမနာမင်းကြီးရဲ့အချမ်းရံ900နဲ့တကွာတောတပရိယသာဝိကမှာဖြစ်သွားတယ်အဲ့တော့အဲ့ဒီသုမနာမင်းကြီးကစောစောကပြောခဲ့တာကနာထပိန်တတိယတမီးသုမနာမင်းကြီးခုပြောနေတာကကောတလမင်းကြီးရဲ့တမီးတော်သုမနာမင်းကြီးတာတနာတမိုင်းမှာသုမနာဆိုတဲ့နာမည်နဲ့အင်မတန်ထင်ရှားခဲ့တဲ့မင်းကြီးနှစ်ပါးပါခုမြတ်စွာဘုရားဟောကြားတဲ့သုမနာတုတ်တံဆိုတာကကိုတလမင်းကြီးရဲ့တမီးတော်ကိုအကြောင်းပြုပြီးတော့ဟောကြားခဲ့တဲ့တုတ်တံဖြစ်ပါတယ်။အဲ့တော့တမီးတော်မနက်ခင်းစားပြီးချိန်လောက်နာနဲ့ဆွန်းစားပြီးချိန်လောက်မှာသုမနာမင်းသမီးကမြတ်စွာဘုရားကတာဝတိပြည်ဒေတုံအကြောင်းမှာတရင်သုံးတော်ပုံနေတဲ့အချိန်မှာသူ့ရဲ့ချမ်းရံ900ဖြစ်တဲ့မင်းသမီး900ကလည်းပဲယထာတိကိုမင်းသမီးတယောက်ယောက်နဲ့ယထာသီ900မင်းသမီး900ချမ်းရံပြီးတော့မနှက်စောစောမြတ်စွာဘုရားရဲ့ဒေတဝန်ချောင်းရောက်ရောက်လာတဲ့ဆိုရင်လည်းမြတ်စွာဘုရားကရှစ်ခိုးပြီးတော့ခြေချင်းကြီး၅ပါးနဲ့ရှစ်ခိုးပြီးတော့တနေရာထိုင်ပြီးတော့မြတ်စွာဘုရားကိုမေခိုးပြတ်တရားတွေတခုလျှောက်တော့ပေါ့ဘယ်လိုလျှောက်လဲဆိုတော့ဤတတုပဏိဘဂဝတောတွေတာဝကတမတတ္ထာဓမ္မသီလာဓမ္မပညာဤကိုဒါယကိုဤကိုအတယကိုမြတ်စွာဘုရားတဲ့မြတ်စွာဘုရားကိုတပီးတော်ပြတနာတစ်ခုမေးပြရသည်တဲ့ပါလဲဆိုတော့ဤတတုပဏိဘဂဝတောတွေတာဝကတဲ့မြတ်စွာဘုရားရဲ့တာတနာတော်မှာမြတ်စွာဘုရားရဲ့တတိယဟန်တာဝကယဟန်နှစ်ပါးရှိကြတဲ့ဆိုပါစို့မြတ်စွာဘုရားတဲ့ယဟန်နှစ်ပါးရှိကြပါလေအဲ့ဒီယဟန်နှစ်ပါးရှိတဲ့သူတို့ရဲ့တူညီချက်သူတို့ရဲ့ကွဲပြားချက်ကဘာလဲဆိုတော့တမာတတတမာသီလတမာပညာတဲ့သူတို့ရဲ့တူညီချက်ကနံပါတ်1တူညီချက်ကဘာလဲဆိုတော့တမာတတတရားတရားတူညီကြပါလေမြတ်စွာဘုရားတဲ့တရားတရားသိပြီးတော့ညီမြကြတယ်ဖရာတရားတန်ခါယရဏသုံးပါးရဲ့ဂုဏ်တော်တွေကိုလည်းပဲယုံကြည်မြတ်လို့ကြားတယ်။မြတ်စွာဘုရားကိုယုံကြည်တဲ့လူတဲ့နေရာမှာမြတ်စွာဘုရားရဲ့ပုံတော်မှာဂုဏ်တော်တွေထင်ပြီးတော့မြတ်စွာဘုရားအရဟံဂုဏ်တော်ဆိုလို့ရှိရင်လည်းပဲလောဘဒေါသစတဲ့1500ကိလေသာတွေကနေကင်းကွာတယ်။အဲ့ဒီလို1500ကိလေသာတွေကကင်းကွာတဲ့အတွက်လူမင်းနတ်မင်းဂျမ်းမာမင်းတွေရဲ့ပူဇော်ထုကိုခံယူတော်မူလိုက်တဲ့မြတ်စွာဘုရားဆိုပြီးတော့ဖရာရှင်ကိုစစ်ဖို့တဲ့အခါမှာအဲ့ဒီအရဟံဂုဏ်တော်ဆိုရင်ကိလေသာတွေကင်းရှင်တယ်။ကိလေသာတွေကင်းရှင်တဲ့အတွက်ပူဇော်ထုကိုခံယူတိုက်တဲ့ဂုဏ်တွေကိုအာရုံပြုပြီးတော့ပူဇော်လို့ရှိတယ်ပေါ့။တမန်တော်ရှင်ကသူများလို့ဖရာပူဇော်တယ်ဝိဇိတန်ကြီးဝိဇ္ဇာဟောပြောတည်ပြောဒါမျိုးဖရာကိုကြည်ညိုတာမဟုတ်ဘူးတဲ့အင်မတန်မှဘုံကိုပုံတော်မှာဂုဏ်တော်တွေကိုထင်ပြီးတော့ကြည်ညိုပါတယ်မြတ်စွာဘုရားတဲ့တရားတော်ဆိုရင်လည်းတိတ်ပြီးတော့လေးစားကြတယ်ငါးပါးသီလဝင်ဆိုရင်လည်းမြတ်စွာဘုရားကသူများတတ်မတတ်နဲ့ဆိုရင်ကိုယ့်အသက်သေခြင်းသေပြီဒီသီလကိုတော့စောင့်သိနေအဲ့ဒီလောက်တရားတော်ပေါ်မှာလည်းလေးစားကြည်ညိုမြင်လို့ပါတယ်တန်ဃာတော်ရှင်မြတ်ကြီးကိုလည်းပဲတမန်ဃာရှင်ကကြည်ညိုတာမဟုတ်ဘူးတဲ့တန်ဃာတော်ရှင်မြတ်ကြီးရဲ့သုပ္ပတိပန္နကမှန်မှန်ကန်ကန်ကျင့်ပြီးတော့ဖြောင်းဖြောင်းကျင့်တဲ့ကိုသူများလူချင်းအောင်လုပ်တဲ့ဟာတွေပရိယေမာယာမပါဘူးပေါ့နောက်ပြီးတော့ဒီတန်ဃာတော်ရှင်မြတ်ကြီးရှိနေလို့တန်ဃာတော်ရှင်မြတ်ကြီးကကာရီတင်ညာပူဇော်ကြတယ်လက်ချင်းကမ်းလာလို့ဒီခုနှစ်ပေါင်း2549နှစ်မြတ်စွာဘုရားပြိဋိဘံဆန္ဒကြာခဲ့တယ်ဒါမျိုးလိုယနေ့သာသနာတော်ကြီးမှာမြတ်စွာဘုရားဟောကြားတဲ့တရားတော်ဒီကိုမူရင်းအတိုင်းပဲကြားနာရတယ်ကျင့်ရတယ်သင်ရတယ်ဒါရီယာသူ့ရဲ့ကျေးဇူးတော်ဆိုတော့တန်ဃာတော်ရှင်မြတ်တေကျေးဇူးတန်ဃာတော်ရှင်မြတ်တေကနိဒာခံပြီးတော့တီဝုခေမှာဆိုလို့ချင်းတပုံမေးဒီဘာတွေဖြစ်တဲ့ကစားစရာမရှိတဲ့အခါမှာဗိုက်ထဲမှာအစာမရှိလို့ပူနေတာတောင်မှသ ဘယ်ရေးဆိုပြီးတော့ဗိုက်ပေါ်တင်ပြီးတော့စားရီကြောက်ကြက်မသွားပါသေးနဲ့ဆိုပြီးတော့ကြင်ကြံကြိုးကိုပြီးတော့လာခဲ့လို့ယနေ့ဒီတက္ကသုံးဘုံဆိုတဲ့သာသနာတော်ကြီးရဲ့ယနေ့ဒီရှိနေတာဒါသံဃာတော်ကြီးရဲ့ကျေးဇူးပေါ့တန်ဃာတော်တွေကိုရှေ့ကိုပူဇော်တဲ့အခါတွေမှာအဲ့ဒီလိုဂုံတော်တွေကိုချင်းပြီးတော့ကြည်ညိုကြတယ်လေးစားကြတယ်သူများတွေလိုကိုယ့်ကိုချင်းလို့ကိုယ့်ကိုကြွေးဘူးလို့ဒီလိုကြည်ညိုတာမဟုတ်ဘူးတကယ်အလုံးလုံးတို့ကိုကြည်ညိုတာသီလသမာဓိပညာရှိတို့ကိုကြည်ညိုတာတဲ့အဲ့တော့ဖရာတရားတန်ဃာရဲ့ဂုံကိုကြည်ညိုတဲ့တရားတရားလည်းပဲညီမျှကြတယ်ကံကိုလည်းပဲယုံကြည်ကြတယ်ကံရဲ့ကျိုးကိုလည်းပဲယုံကြည်ကြတယ်ဗျာတဲ့အဲ့တော့ယဟန်နပတရားတရားသိပြီးတော့ညီမျှကြပါတယ်တဦးနဲ့တဦးဘသူကပိုတယ်ဘသူကလိုတယ်လို့ပြောကြရမရှိဘူးတဲ့နောက်ပြီးတော့တမတ္တကတမတိလာတဲ့ကိုချင်းတိလာကလည်းပဲတူညီလိုက်တယ်မြတ်စွာဘုရားတဲ့နံပါတ်၁ပါဠိတော်ကတံဝရတိလာတွေဆိုရင်လည်းပဲနှစ်ပါးလို့ပါတိမောက္ခံဝီတော်တဲ့တော့အပေဝဇီဝိတံတည်းဟေဆိုတဲ့အတိုင်းပဲကိုယ့်အသက်ဆွန့်ရင်ဆွန့်ရပြီတိလာဝတော်မကြိုးမပေါက်မကြောက်မကြောက်စောင့်ရတယ်တဲ့တကယ်တည်တည်ပေါ်ပေါ်တိလာလေးကိုလည်းပဲတကယ်ကြီးကြီးကျယ်ဖြစ်လို့ထင်ပြီးတော့လုံးချုံအောင်စောင့်စည်းကြရတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကလည်းပဲတိလာတိတ်ခါလေးမကြိုးပြောက်အောင်ထင်းရင်နဲ့အသက်ဆွန့်သွားတဲ့ယဟန်တော်တွေရှိတယ်ပေါ့ဘုန်းကြီးတို့မြန်မာနိုင်ငံသာသနာတော်မှာလည်းပဲဒီလိုကြီးရတော်တွေအများကြီးရှိခဲ့ပါတယ်ဘုန်းကြီးတို့လက်လက်သိတယ်လို့ဆိုလို့ရှိရင်ဒီမန္တလေးတို့ကလူတို့တော်မှာလူတို့ဦးလာဆိုတာကာရေးဆရာတွေရှိကြတယ်။အဲ့ဒီလူတို့ဦးလာရဲ့အကိုဝန်းဝန်းဖြစ်တဲ့ညောင်လေးပင်တော်ရဆရာတော်ဥရိယမထေဆိုတာတနေ့တော့ဖြားပြီးတော့ယောဂရပြီးတော့ချေယုံတက်တော့ဆရာဝန်တွေကအစာတွေပါနေနှကောင်းကနေပါနေတွင်းချင်းဖြစ်ပေါ့။ဒါမှမဟုတ်ဆရာတော်ကြီးကစာရေးပြီးတော့ပြတယ်။စကားမပြောနိုင်တော့ဆရာဝန်တွေဆိုတာကိုယ့်ရဲ့အချိန်ကျင့်ဖို့ကိုကိုကလိုက်နာကျင့်သုံးရတယ်လို့တဲ့ဘုန်းကြီးတို့လည်းသာသနာတော်မှာဝင်နေတဲ့သာသနာဝန်ထမ်းဖြစ်တော့မြတ်စွာဘုရားရဲ့အချိန်ဝင်ကြီးကိုလိုက်နာရပါတယ်။ဒါကြောင့်မို့အသက်တည်ရင်သေးပါသေးစာရီပါဠိတော့မတွင်းကြပါနဲ့ဆိုတောင်းပန်ပြီးတော့စာရေးပြတော့ဆရာတော်ကြီးအသက်သက်တည်ခံသွားတယ်ပြန်တော်မူသွားတယ်ညစာပစာပဲနဲ့အသက်တည်ခံသွားတယ်တဲ့အဲ့ဒီလိုသီလကိုလည်းပါဠိမောက္ခတံဝရသီလကိုလည်းအသက်တည်ခြင်းသေးပြီငါမစွန့်ဘူးပြစ်မှုတွေမကျွလွန်ဘူးဆိုတဲ့စိတ်တည်းနဲ့သီလတွေကိုလည်းစောင့်ကြည့်ကြတယ်ဒီလိုသီလအားဖြင့်လည်းပဲတူညီကြတယ်နောက်ပြီးတော့အိန္ဒိယတံဝရတိလာမျက်စိနာနာတရားကိုစိတ်ကနေပြီးတော့မျက်စိနဲ့လည်းပဲကြည့်ခြင်းနဲ့မကြည့်ဘဲနဲ့ကိရိတာတွေဖြစ်မှဟာလေးမကြည့်ဘူးပေါ့လူတွေတို့လို့ချင်းမနဲ့တဲလာပြီဆိုရင်ညာအိယာဝင်နေဆိုရင်ကိုကြည့်ခြင်းနဲ့ကြည့်ပြီးတော့လောဘတွေဒေါသတွေမျက်စိတွေကနေဝင်မလို့ဒီလိုပဲညာဖြစ်လာတဲ့အခါမှာမျက်စိတွေကိုတက်နိုင်နေတဲ့စောင့်ကြည့်ပြီးတော့ကိရိတာမဖြစ်အောင်ကျင့်နာလည်းပဲတခြင်းတွေဘာတွေစက်တီကိုရှောင်ကျင်ပြီးတော့ကိရိတာမဖြစ်အောင်ကျင့်ဒီလိုမျက်စိနာနာတရားကိုစိတ်ဆိုတဲ့အိန္ဒြေတွေကလည်းပဲကိလေသာတွေမဝင်အောင်ဒီအိန္ဒြေတံဝရသီလကိုလည်းတောင့်သိကြတယ်ဗျာတဲ့ဒီနေရာမှာလည်းပဲတူကြတာပဲတဲ့နောက်ပြီးတော့အာတိဝပါရိသုတိသီလမြတ်စွာဘုရားကခြေကူးမှုတွေအနေတနာမှုတွေပန်းပေးပြီးတော့တချို့တရားဓမ္မတွေကတရားတရားစိတ်ရှိတာဒီလိုတရားတရားစိတ်ရှိနေတဲ့တရားဓမ္မတွေကိုကိုယ်ကနေပန်းပေးပြီးတည်တည်တည်ပေးလိုက်တဲ့အတွက်အာငါတို့ဘုန်းကြီးကငါတို့ကိုပေးကြပဲဆိုပြီးတော့ပေးလို့တူတယ်ဆိုရင်မူလတရားတရားကြောက်သွားတဲ့အတွက်မြတ်စွာဘုရားကအဲ့ဒီယဟန်ကိုတရားတရားဖြစ်ရှိတဲ့ယဟန်ဆိုပြီးတော့ဥပဒေအပြစ်တွေတက်ခဲ့တာရှိပါတယ်ခုကိမှာတော့ဒီလိုကောင်းတင်းတာဘူးပဲအကောင်းဉာဏ်ဝါဒအနေနဲ့ရှုပြီးမယ်လို့မြတ်စွာဘုရားကတော့ဒါဝုအနေတနာယဖယားဆက်စုပ်လွန်သေးနှုတ်သည့်အယုဒ္ဓမာလေးပြားပစ္စည်းရှာဖွေနေ၌အဲ့ဒီလိုကိုယ်ကပစ္စည်းတွေပါတယ်ပြီးမှသူကပြန်ပြုလို့ရတဲ့ပစ္စည်းကိုမြတ်စွာဘုရားကအယုဒ္ဓမာပစ္စည်းရှာဖွေနေဆိုပြီးတော့ဒီလိုရရဆက်ဆက်မြတ်စွာဘုရားကတော့ခေါ်ခဲ့တာဒါပေမဲ့လို့ခုကိမှာတော့ဒါရီဟာတန်ဖိုးကြီးပြီးတော့တဦးနဲ့တဦးယဟန်နဲ့တက္ကရာကမာရီနဲ့ဒီလိုလုံးထွေးထွေးဖြစ်ပြီးတော့ကြည်ညိုမှုတရားတရားအစ်စ်တွေပျောက်ပျောက်သွားတတ်ပါအဲ့တော့မြတ်စွာဘုရားကဒီယဟန်နှစ်ပါးပါတဲ့သူမနာမင်းသမီးရအာဇီဝပါရီတို့ဒီတီလာတက္ကရာကမာရီတူချင်းအောင်ချော့မော့ပြီးတော့မပေါင်းမနဲ့ကိုကျင့်ကိုကျင့်ပြီးတော့သူတို့လူရင်စားတဲ့တရားသဖြင့်မလူရင်မစားဝဲမျက်ခံမယ်ဆိုပြီးတော့အာဇီဝပါရီတို့ဒီတီလာကိုလည်းပဲစွန့်နိုင်တယ်ဗျလုံးချုံအောင်ကျင့်ကြပါတယ်မြတ်စွာဘုရားတဲ့နောက်ပိဋကတန်ဒီတိယတိလာဆွန်ပုံပေးတဲ့ကာပစ္စည်းလေးပါးကိုသင်ကျင်တဲ့အခါမှာလည်းပဲသင်္ကန်းဆိုလို့ရှိရင်လည်းပဲချမ်းဘူကိုဖြောက်ပြီးတော့အချက်ကြောက်တွေဖုံးလွှမ်းနိုင်ဖို့စွမ်းဆိုလို့ရှိရင်လည်းပဲဆာလောင်မှုသိချင်းကိုဖြောက်ပြီးတော့သာသနာအလုပ်ကိုလုပ်နိုင်မှုစားတယ်စတဲ့ကြီးတိစ္ဆာဝန္ဒချင်းမြင်ပြီးတော့ဖုံးပေးခြင်းအပြင်နောက်ပြီးတော့မေတ္တာတရားတွေပွားဝိပဿနာတွေပွားခြင်းအပြင်ပိဋကတန်ဒီတိယတိလာကိုလည်းညီညီမျှမျှဖြည့်ခြင်းရတယ်တဲ့ ဲ့တော့သူမနာမင်းကြီးလည်းမြတ်စွာဘုရားတဲ့မြတ်စွာဘုရားရဲ့ဒီနှစ်ပါးတရားတရားနဲ့ပဲတူကြတယ်။သီလတွေတောင်းသေးတဲ့နေရာမှာလည်းပဲသတ္တုပါဠိတို့ဒီသီလဆိုတဲ့၄ပါးသောသီလကိုဆောင်းအားရှိတဲ့အကျိုးစားတောင်းသေးကြတာပဲတောင်းထိန်တာလည်းပဲတူညီကြပါလေ။နောက်ဆုံးပါတော့ဆိုတော့ဓမ္မပညာတို့ပညာတရားလည်းပဲတူညီကြတဲ့ဝိပဿနာဉာဏ်တွေပါလေ။ဖြစ်အောင်ကြိုးစားပြီးတော့မိမိတို့တန်တဲ့မှာဝိပဿနာပညာတွေဖြစ်ဖြစ်ကြိုးစားအားထုတ်ခြင်းအဖြစ်လည်းပဲတူညီကြပါလေ။ဒါတူညီမှုသုံးချက်ပဲသူမနာမင်းကြီးကမြတ်စွာဘုရားကိုရှောက်။အဲ့တော့နံပါတ်1ယဟန်နပသရာတရားလည်းပဲတူကြတယ်။နံပါတ်2သီလအဖြစ်လည်းပဲတူကြတယ်။တောင့်တင်းကြတယ်။နံပါတ်3ပညာအဖြစ်လည်းပဲတူညီကြတယ်။ဒါပေမဲ့ဘာကွဲပြားသွားလို့ဆိုတော့ဧကောဒါယကောဧကောအဒါယကောတဲ့ယဟန်တစ်ပါးကတော့လူလေးတန်းလေးရှိတယ်မြတ်စွာဘုရားတဲ့ကိုယ်ရှိလာတဲ့ပစ္စည်းလေးတွေကိုစွမ်းခံပြန်လာလို့ချင်းစွမ်းလေးတွေပါလေးဒီပေးဖို့ရတယ်ဧကောအထာယကောတဲ့ယန္တမတော့သီလတွေတရားတွေပညာတွေတော့ရှိပါရဲ့တဲ့ဒါပေမဲ့အလှအတန်းဝါဒနာမပါဘူးဘေးလူတွေမရှိဘူးမြတ်စွာဘုရားအဲ့ဒါကကွဲပြားချက်တရားသီလပညာတော့ယန္တမတူကြတယ်ဒါပေမဲ့လူတစ်ပါးကအလှအတန်းဝါဒနာပါတယ်တစ်ပါးကအလှအတန်းဝါဒနာမပါဘူးမလှဘူးလို့ဆိုကြပါဘူးတေကာယတာပိရာပရမရဏသူပတိတကံလောကဥပပိတိယောအဲ့ဒီယန္နပါပြန်တော်မူတဲ့အခါမှာလက်ပြီရောက်တဲ့ဆိုကြပါလို့မြတ်စွာဘုရားတေဝဗုဒ္ဓနံကနတိတံပန္တိတိယဝိတိတောတိယနာနာကရဏံတေဝဗုဒ္ဓနံလက်ပြီဖြစ်ကုန်သောနေတံထိုယန္တော်တို့၏ဝိတိတောထူကြားချက်တိတိယရှိပါသလားမြတ်စွာဘုရားနာနာကရဏံထူကြချက်တိတိယရှိပါသလားဖေယျဤတိတို့သူမနာသူမနာမိတော်မင်းသမီးတိအဝောစာကောင်းစွာမတွေ့လျှောက်ထားခဲ့ပါသည်တရီအဲ့ဒီလိုတရားသီလပညာအဖြစ်တို့တူညီပြီးတော့တပါးကလူတန်းဝါဒနာပါပြီးတော့လူလေးရှိတယ်တဘာသာအတူတန်းဝါဒနာမပါဘဲနဲ့သူလေးမရှိဘူးတဲ့သူတို့လက်ပြီးတရားတွေသီလတွေပညာတွေရှိလို့လက်ပြီးရောက်ကြတယ်ဆိုကြပါလို့မြတ်စွာဘုရားတဲ့အဲ့ဒီလက်သားဖြစ်ပြီးဖြစ်တဲ့အဲ့ဒီယဟန်နှစ်ပါးမှာထူးခြားချက်၊ကွဲပြားချက်နဲ့ရှိနိုင်မှသလားမြတ်စွာဘုရားသူ့မြတ်စွာဘုရားကိုသူ့မနာမင်းသမီးရဲ့အဲ့ဒီလေးကုန်းလျှောက်ရောက်တော့ဒီလေးကုန်းလျှောက်ခြင်းရဲ့အကြောင်းကလည်းပဲရှိသေးတယ်အခြားကြောင့်မဟုတ်ဘူးအဲ့ဒီနေ့မနက်မိုးလေးနဲ့အချိန်မှာသုမနာမင်းသမီးတို့ရဲ့နန်းတော်ပေါ့ကောသလမင်းကြီးရဲ့မိဖုရားကြီးရဲ့နန်းတော်ပေါ့သူတို့ရဲ့မှာလည်းသုမနာမင်းသမီးမှာကောသလမင်းကြီးရဲ့မိဖုရားသုမနာမင်းသမီးရဲ့မယ်တော်ဖြစ်တဲ့မိဖုရားကြီးရဲ့သားတော်တယောက်ဖွားတာအဲ့ဒီသားလေးကိုအဲ့ဒီနေ့မှာနာမည်ပေးကင်မွတ်တဲ့မင်္ဂလာလုပ်တဲ့နေ့နာမည်ပေးကင်မွတ်တဲ့မင်္ဂလာလုပ်တာလည်းပဲအဲ့ဒီနေ့မှာအထင်းတော်ကြီးရဲ့အလုံးသွေးရဲ့လုံကျွေးတယ်မှာဖြစ်တဲ့သားလည်းပဲလုံကျွေးတယ်မှာလည်းပဲအဲ့ဒီနေ့သားတယောက်ဝေးထားတယ်ပေါ့အဲ့ဒီကလေးလေးတယောက်ရှင်ဘင်းရဲ့သားတော့ကောင်းပြီဆိုတဲ့ရွှေပက်ပေါ်မှာတင်ပြီးတော့အပေါ်ကနေခြေသူတွေမေးကြက်တွေခြေသူတွေမိုးပြီးတော့ကြက်တွေရှိတဲ့အဲ့ရပေါ်မှာရှိတဲ့ရွှေပက်တဲမှာအင်မတန်မှကြက်တွေရှိတဲ့ခြေသူတော်ကြီးမိုးပြီးတော့ကြက်တွေရှိတဲ့ခန္ဓာတွေအဝတ်တွေအဲ့ရခင်းတွေနဲ့အင်မတန်မှသာသနာနာတိတ်ထားတယ်ပေါ့အထင်းတော်မှရဲ့ตาလေးကြတော့အဲ့ဒီမှာကရင်နေနေလေးပေါ်မှာအဝကျန်လေးချင်းပြီးတော့ဒီတိုင်းတိတ်ထားတယ်ပေါ့အဲ့ဒီလိုတိတ်ထားတဲ့အချိန်မှာဒီကလေးလေးမယောက်ရဲ့တိတ်တဲ့ကြောင့်ပြန်ပြီးတော့ပြောလို့ရှိနေပဲတယောက်သောပုဂ္ဂိုလ်ကရှင်ပြန်သားလာဖြစ်ပြီးတော့တယောက်သောပုဂ္ဂိုလ်ကအထင်းတော်ရဲ့ตาလာဖြစ်ရတာဘာဖြစ်လို့လို့ဆိုတော့အတိတ်ကြောင့်ကိုပြန်လိုက်လို့ရှိရင်ဒီကလေးလေးမယောက်ကတတ္တပမြတ်စွာဘုရားလက်ထက်တော်ရဟန်းနှစ်ပါးဖြစ်ခဲ့တာကျမ်းနှစ်ပါးဖြစ်ခဲ့တော့သူတို့ကသိပြီးတော့ချစ်ခင်တဲ့တည်င်းသုံးပုံနှစ်ပါးတန်ငယ်ချင်းနှစ်ပါးဆိုကြပါဘူးအဲ့တော့တပါးကဘာလို့တော့ဆိုတော့တာရဏိယကျင့်ဝတ်ကိုဖြစ်ခြင်းတွေရှိတယ်တဲ့တာရဏိယကျင့်ဝတ်တပါးကတော့ဘတ်တက်ကကိုဆွမ်းစားကြောင်းကျင့်ဝတ်ကိုလိုက်လာတယ်ပေါ့ဆွမ်းစားကြောင်းကျင့်ဝတ်လိုက်လာတဲ့ယဟန်ဘာဖြစ်တော့သူတို့သူဆွမ်းစားကြောင်းကျင့်ဝတ်သူတဲ့သဘောအတိုင်းကိုသူဟာဆွမ်းကိုကိုစားလောက်ရုံနဲ့ခံတယ်တကယ်လို့ဆုံးနေအများကြီးခံလာပြီးတော့သူများပေးတယ်ဆိုလို့ရှိရင်ဟာတူတဲ့လူကတရားတရားနဲ့တူတယ်သူများပေးပြတယ်ဆိုတော့မကောင်းဘူးပေါ့အဲ့တော့ကိုကသွားတယ်ငားအိမ်နဲ့ဆုံးလောက်တယ်ဆိုရင်ငားအိမ်နဲ့ပြန်လာပြီးတော့ကိုလောက်ရုံနဲ့ခံပြီးတော့ကိုကကိုစားတယ်ပေါ့ပိုအောင်မလုပ်နဲ့သူများကိုလည်းပေးသူတွေမရှိဘူးပေါ့သူကအဲ့ဒီအကျင့်ကိုသဘောကျ ကျန်တော့ကြတော့တာရဏိယကျင့်ဝတ်ကိုဖြစ်ကျင်တယ်ပေါ့တာရဏိယကျင့်ဝတ်ဆိုတာ6ပါးရှိတယ်ပေါ့6ပါးကဘာတွေလို့ဆိုတော့နံပါတ်1ပဲဒီမိမိရဲ့ကာယကံမေတ္တာကိုတရင်တော်မူရဲ့ရှိမှဖြစ်ဖြစ်၊ကြွယ်ရမှဖြစ်ဖြစ်ကာယကံမေတ္တာထားတယ်တဲ့ဆက်ဆံတဲ့အခါမှာလည်းမိမိရဲ့လူကြီးသူမတွေနဲ့စကားပြောတဲ့အခါမှာလည်းချိုးယိုးလေးလေးပြောတယ်ဆိုတာဒါကာယကံမေတ္တာပဲမိမိရဲ့ယဟန်သိက္ခာတဝါကြီးတဲ့ပုဂ္ဂိုလ်တွေကိုအရှင်ဖေယျတပည့်တော်နဲ့စသည်ဖြင့်တတ်နိုင်နေရလေးလေးစားစားဝေယဝစ္စတွေတုပ်ပေးတာတော့ဒါကာယကံမေတ္တာခေါ်တယ်ဒီလိုကာယကံမေတ္တာနဲ့လည်းပဲတရင်တော်မူလို့ရရှိမှကြီးပြီးကြွယ်ရမှကြီးပြီးကြွယ်ရမှလို့တမျိုးမလို့ရှိမှမလို့တမျိုးမလို့အမြဲတမ်းသူများကိုကူညီတတ်တဲ့ကာယကံမေတ္တာရှိတယ်ဒါနံပါတ်1သာရဏိယဝတ်ပေါ့နံပါတ်2ကဘာလို့ဆိုတော့ဝစီကံလည်းပဲဒီလိုပေါ့လူဆိုလို့ရှိရင်လည်းကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ရောကိုကြီးတန်ကိုကြီးရဲ့မကြီးတန်မကြီးနှုတ်အားဖြင့်မကြမ်းတမ်းဘူးတဲ့မေတ္တာတန်ဆွတ်ပြီးတော့စကားပြောနေရှိတယ်တိလကျင်တရားလေးတွေဘုန်းကြီးတွေဆိုရင်လည်းအရှင်ဘုရားတပည့်တော်စသည်ဖြင့်သူများနာတော်သူများသိချမ်းတော်တတ်နိုင်နေပြန်ပြောတယ်ဆိုတော့ဒါဝစီကံမေတ္တာလို့ခေါ်ပါတယ်အဲ့နံပါတ်3မနောကံမေတ္တာဆိုတာတော့စိတ်ထဲကနေပြီးတော့သူတို့ရဲ့အကျိုးကိုလိုလားတဲ့သူတို့အကျိုးရှိအောင်ဘာဘလို့လုပ်ပြနိုင်မလဲတွေးပြီးတော့ကျမ်းမာပါလေချမ်းသာပါလေဆိုတဲ့မေတ္တာတရားနဲ့အဲ့ဒါကြောင့်ကာယကံမေတ္တာကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာတွေကတရင်တော်မူလို့ရဲ့ရှေ့မှာဖြစ်ဖြစ်ကိုယ်ရမှာပဲဖြစ်ဖြစ်သိပြီးတော့ဒေဒီသသလိုက်နာပြီးတော့မေတ္တာနဲ့နေတယ်တဲ့မေတ္တာနဲ့ပြောတယ်မေတ္တာနဲ့ကုညီဆောင်ရွက်ပေးတယ်ပေါ့နံပါတ်၄ကဘာလို့ဆိုတော့ဓမ္မိကဓမ္မိဓမ္မလက်တာလို့ခေါ်တယ်တရားတစ်ပြည့်ရလာတဲ့ပစ္စည်းဆိုလို့ရှိရင်လည်းပဲတရင်တော်မူရတဲ့အတူအပတိဝိတ္တပတ္တဘောအပတိပတ္တဒီတာရဏဘောဓိကိုခေါ်မှာပေါ့တရားနဲ့တရားကိုရလာတဲ့ဥပမာဖြင့်တရားတစ်ပြည့်ရလာတဲ့ဆွမ်းလေးတွေဒီတရားတစ်ပြည့်ရလာတဲ့ဆွမ်းလေးတွေကိုမိမိဆွမ်းအားရှိတဲ့နဲ့ဆွမ်းခံပြီးတော့ရလာလို့ရှိရင်မိမိတရင်တော်မူရီမမြတ်တော်ဆိုရင်တနေ့နေ့များဖွဲ့ပြီးတက်ကြီးရွေးကိုယ်တွေကိုလိုက်ပြီးတော့ကြတော့လူဆိုလို့ရှိရင်လည်းမိမိရဲ့မိခင်တွေဖခင်တွေကိုတက်နေ့နေ့များအိမ်ခွဲနေပြီးခင်းလေးတစ်ခွက်ချက်ချင်းချက်ပြီးတွားပြီးတော့ပေးတယ်ပေါ့အဲ့ဒီလိုအလှူတန်းဝါတာပါတော်ပြောတာပေါ့အဲ့ဒီမှာတတိယမှာဗာလဲဆိုတော့ဓမ္မိယဓမ္မလက်တာတဲ့တရားတစ်ပြည့်ရတဲ့ပစ္စည်းကိုလှူတာကိုပြောတာပါလူလောကမှာလည်းပဲမတရားတဲ့ပြည့်သူများဘောကောင်းမှုဖြတ်ရတဲ့ပစ္စည်းကိုလူတယ်ဆိုရင်တော့ဒီတာရဏိယကျင့်ဝတ်နဲ့ညီချင်းမိုက်မိုက်ပါပဲ။ဘုံကြီးလောကမှာလည်းပဲဒီလိုပေါ့ဝိနည်းနဲ့မအမရာတွေလူတွေနဲ့ပေါင်းတင်ပြီးတော့လူလူပေါင်းပြီးတော့မလူချင်းသူချင်းအောင်ပြူဆွဲပြီးတော့ရတဲ့ပစ္စည်းဆိုရင်တော့အဲ့ဒါကြီးပြန်ပြူရင်တော့ဒီကျင့်ဝတ်နဲ့ညီချင်းမိုက်မိုက်ပါပေါ့။ခုတော့မိမိတရားတွေရလာတဲ့ပစ္စည်းလေးတွေဆွမ်းဆိုရင်လည်းပဲရလာရင်ခင်းနှစ်ခွက်ရလာရင်တစ်ခွက်နောက်ဆုံးရေးတောက်မယ်ဆိုတော့မှကိုယ့်ပတ်ဝန်းကျင်မှာဘယ်သူများရှိတယ်လဲကြည့်ပြီးတော့ရှိလို့ရှိရင်ရေးတစ်ခွက်တော့ခတ်ပြီးတော့တိုက်တာလေဒါလည်းပဲဒါနမြောက်တာပဲအဲ့တော့မိမိတို့အဝတ်ကလေးတွေရလာရင်သင်္ကန်းလေးရလာရင်နွမ်းပါးတဲ့ပုဂ္ဂိုလ်ကိုပေးတယ်ပေါ့အဲ့ဒီလိုလုပ်လို့ရှိတာကသတုဒ္ဓသာရဏိယကျင့်ဝတ်ပေါ့နောက်ဆုံးပင်စမသာရဏိယကျင့်ဝတ်ကဘာလဲဆိုတော့ဒီတိလကိုဖြစ်ကျင်တယ်တိလဖြစ်ကျင်တဲ့အခါမှာလည်းပဲတမာရိတံဝတ္တဏိကတဲ့ဥပ္ပစာရတမာရိအပနာတမာတအပနာတမာရိဒီကိုဖြစ်စေတဲ့တိလမျိုးကိုတရင်တော်မူလို့နဲ့ရှေးမောက်ပါဖြစ်ဖြစ်မြက်ွယ်မှာဖြစ်ဖြစ်စွာရှိတဲ့ညာတရင်တော်မူလို့နဲ့သူဖြစ်ကျင်လာတယ်တိလဖြစ်ကျင်တယ်ဆိုရင်လည်းပဲတချို့ပုဂ္ဂိုလ်တွေလို့ငါတို့ကမှတိလလုံးနာသတ္တိကြီးမာနကြီးဖို့မဟုတ်ဘူးတဲ့တဏမာနဒိဋ္ဌိတွေကွာပြီးတော့ဒီတီလကိုစောက်တည်ပြီးတော့ငါတို့မဖို့နေပြန်လို့ရအောင်ကြိုးစားမယ်ဆိုတဲ့စိတ်နဲ့အပနာဓမ္မာရီဥပ္ပဒါရဓမ္မာရီကိုဖြစ်စေတဲ့တီလတွေကိုလည်းပဲဖြစ်ကျင်တယ်။နောက်ပြီးတော့ပညာပညာဆိုတဲ့နေရာမှာလည်းဝိထုခာနေပြီးတော့ကုံတို့စီတဲ့ဝိပဿနာပညာမဲ့ပညာတွေကိုစွမ်းအားရှိတဲ့မြတ်ကြိုးစားဖြစ်ကျင်တယ်။အဲ့ဒီ6ချက်ကိုသာရဏိယကျင့်ဝတ်လို့ခေါ်တယ်။ယဟန်တပါးတော့အဲ့ဒီလိုပေါ့သာရဏိယကျင့်ဝတ်သတုဒ္ဓအချက်ထဲမှာပါတဲ့ဆွမ်းခံသွားတယ်ရလာလို့ရှိရင်ညတာပြီးတော့သူများကိုတူတယ်ရေလေးတောက်တော့မကြံလို့ရှိရင်နီးနပါးမှရှိတဲ့ကိုတော်လေးတွေကိုခတ်ပြီးတော့တူတယ်ပြီးမှကိုကတောက်တော့စသည်ဖြင့်လူလေးတန်းလေးဝါဒနာပါတယ်တဲ့တပားနဲ့တပားလည်းပဲတရားဟောလို့မရဘူးတပားလည်းပဲလူပါတန်းမှာသာရဏိယကျင့်ကိုဖြစ်ခြင်းမှလို့တရားဟောတယ်ကိုတပားလည်းပဲအာဘုန်းကြီးတို့ကလူတရားမလိုပါဘူးသူများလူထားတဲ့ပစ္စည်းကိုကိုကပြန်ပြန်လို့ရှိရင်လူရှင်ကပဲကြိုက်ပါမယ်အဲ့တော့လူစရာမလို့ကိုလောက်ရုံအလူခံပြီးတော့ကိုယ့်ကိုသင့်တော်ရုံနေမယ်ဒီလိုပဲတာရဏိယချင်းကိုဖြစ်ခြင်းနဲ့ယဟန်နဲ့ဗတက်ကချင်းကိုဖြစ်ခြင်းနဲ့ယဟန်တပါးကလူတန်းနဲ့တပါးကမလူမတန်းနဲ့ကိုလောက်ရုံနဲ့စားပြီးတော့သီလတမာရီကိုပဲဖြည့်သွားတယ်
အဲ့ဒီယန်နှစ်ပါးပြန်တော်မူတဲ့အခါမှာနတ်ပြည်ရောက်နတ်ပြည်ကနေပြီးမှခုလူလေတန်းလေးရှိတဲ့ယဟန်တော်ကကောသလရှင်ပင်ရဲ့သားကောသလမင်းကြီးရဲ့မိဖုရားရဲ့ဝမ်းမှာပြည့်တန်နေနေပြီးတော့မင်းသားလေးဖြစ်နေမွေးလာတဲ့ပေါ့လူလေတန်းလေးမရှိတဲ့ကောသောသောကဘဒ္ဒကဝုတ်ကိုပဲဖြစ်ခြင်းနဲ့ယဟန်ကတော့အထင်းတော်ရဲ့သားသွားပြီးတော့ဖြစ်ရတယ်တဲ့အဲ့တော့သုမနမင်းတို့နဲ့တကွာအဲ့ဒီနေ့မှာကလေးလေးတွေကိုပကတ်ထဲမှာသိပြီးပြီးတော့သူတို့ကတော့အပြင်ဘက်ထွက်ဧခံရတယ်ဆိုကြပါလို့အဲ့ဒီအချိန်မှာရှင်ပြင်းသားဖြစ်တဲ့ကလေးလေးကအပေါ်အချီကြီးကိုကြည့်ပြီးတော့ကျက်တည်ကြည့်တဲ့အိယာကြီးကြည့်ပြီးတော့အတိတ်ဖြစ်တဲ့ဇာတိတရညာရသွားတယ်ဇာတိတရညာဆိုတာလောကီညာကိုပြောတာပါအသိဉာဏ်တွေပါလိမဟုတ်ပါဘူးဒီခေတ်မှာလည်းတချို့လူဝင်စားလေးတွေပြန်ပြောနိုင်တယ်ဆိုတာအဲ့ဒါဇာတိတရညာလို့ခေါ်ပါတယ်အဲ့တော့ဇာတိတရညာနဲ့ကြီးကြီးကြီးကြည့်ပြီးတော့ဩငါမင်းမျိုးမှလာပြီးတော့မင်းသားဖြစ်ပြီပါလားငါဘာကုသိုလ်များလုပ်ခဲ့တော့ပြန်တွေးလိုက်တော့ယဟန်ဘုရားတော်ကဒီလိုပဲဆုံးခံရတာဒီလူခဲ့တာကတွားပြီးတော့တွေးရတယ်ပြီးတော့အဲ့ဒီတော့ငါတကယ်တရားရှိပါတယ်ခုဘယ်နည်းဖြစ်ပါလဲလို့ပြန်ကြည့်လိုက်တော့သူ့ရဲ့ဘေးမှာကရင်အိုလေးပေါ်မှာအဝတ်ကျန်လေးချင်းပြီးတော့ပက်လက်လေးနဲ့တူတငယ်ချင်းတွားတွေးရတယ်ပေါ့တွေ့တော့ဩတဲ့ပိုတော့ငါတာရဏိယဝုကိုဖြည့်ပြီးတော့လှူပါလှူပါဆိုတော့သူ့ကိုသူငါဗတ္တကဝုကိုစားတော့ရုံနဲ့ခံပြီးတော့တရားတော်မတွေတရားတရားနဲ့လှူတဲ့ပြည့်စုံကိုသူများပြေးရင်တရားတရားပြည့်နေတယ်အဲ့တော့ဒီချင်းဝုကိုပဲဗတ္တကဝုပဲဖြည့်မယ်မလှူဘူးဆိုပြီးတော့နေခဲ့တယ်ခုတော့တဲ့အိယာလေးရဲ့မှာအဝတ်ကျန်းလေးပေါ်မှာပက်လက်ကလေးကဲခုငါသူ့ကိုနှိပ်ကွယ်အောင်ပါပဲဆိုပြီးတော့ကြံဖြစ်ပြီးတော့အဲ့ရှင်ပြင်းရဲ့သားကလေးကိုပြောလိုက်တော့ဘလို့ပြောတော့ဆိုတော့မိတ်ဆွေရဲ့မိတ်ဆွေငါရဲ့စကားကိုတင်ရကျွန်ုပ်ရဲ့စကားကိုနားမထောင်ခဲ့ဘူးလို့စကားလှမ်းစလိုက်တယ်စတော့အောက်ကအထင်းတို့ရဲ့သားလေးရဲ့လည်းဘာကိုပြောတာလဲတဲ့ကြံမေးတယ်ပေါ့မေးတော့ဟိုရှင်ပြင်းရဲ့သားလေးကဟိုတော့ငါတဲ့တင့်ကိုငါကတာရဏိယကျင်းဝတ်လူပါတမ်းမှလူပြောခဲ့တယ်။တင်ဟာငါရဲ့စကားကိုနားမထောင်ခဲ့ဘူးတဲ့။ခုတော့တင်ဟာထိန်းတော်ရဲ့သားဖြစ်ပြီးတော့ညောင်ဆောင်သိမ့်နေလေးပေါ်မှာအဝတ်ကျန်းလေးပေါ်မှာအိတ်နေရတယ်လို့ပြန်ပြောလိုက်။ပြောတော့ကြတော့ထိန်းတော်ရဲ့သားလည်းပဲယဟန်ဘဝကဖြစ်လာတဲ့ကလေးဆိုတော့အသိဉာဏ်ကမခေဘူးပေါ့။အင်းတင်ဟာဒီရှိုးပကတ်တွေဘာတွေအဲ့ရလို့မာနာကြီးနေတာလားတဲ့။ဒီဝါချမ်းသိမ့်နဲ့လောက်ပြီးတော့အဝတ်ပိုင်းပိုင်းပေါ်မှာအဝတ်ပိုင်းလေးနဲ့လောက်တာတွေလည်းနောက်ဆုံးပထဝီဓာတ်လွန်ခဲ့ပထဝီဓာတ်တွေပထဝီဓာတ်လွန်ခဲ့တဲ့ဓာတ်ကြီးသဘောတွေပါပဲတဲ့အာလုံရှိပက်ဖြစ်ဖြစ်တစ်တာပက်ဖြစ်ဖြစ်ဝါနဲ့လုံတဲ့ပက်ဖြစ်နောက်ဆုံးတော့ဓာတ်တွေကဓာတ်သဘောတွေပါပဲလို့ပြန်ပြီးတော့ပြောလိုက်တယ်အဲ့ဒီလိုပြောတဲ့အချိန်မှာသူမနာမင်းမကြီးကလည်းပဲအပြင်ဘက်ဧခံရာကြီးအတွင်းထဲမှာသူ့ပုံလေးတွေလာကြည့်တဲ့အချိန်တကားပုံနဲ့ရောက်တဲ့အချိန်မှာဒီစကားပြောတဲ့အချိန်ကြားလိုက်တဲ့အချိန်မှာအော်တော့တယ်ပေါ့ကလေးလေးတွေကလည်းခုမှပကတ်ထဲရှိနေတယ်ပကတ်ထဲရှိလို့ပြောလိုက်တဲ့အခါကျရင်လည်းပထဝီဓာတ်တွေရောဘာတွေရောဓာတ်တန်တွေဘာတွေပါနေတယ်ဟုတ်သူကစဉ်းစားတယ်ပေါ့တောတာပဲမင်းသမီးဆိုတော့ဩဒီကလေးလေးမြောက်ကတာမင်ညဖြစ်မှာမဟုတ်ဘူးဟိုးလို့ကတကူတော့ဘွားတော့ယဟန်ဘဝနေလာတဲ့ကလေးကြီးဖြစ်မှာတဲ့ဒါကြောင့်မို့ပထဝီဓာတ်တွေဘာတွေပြောတာနေမှာအဲ့တော့ဒီလိုကလေးလေးတွေစကားပြောနေတဲ့အကြောင်းကိုငါခမီးတော်ကြီးကြွားပြီးတော့တန်တော်ဦးတင်လိုက်ရင်လည်းပဲအာလူမဟုတ်ဘလူလေးတွေဆိုပြီးတက်ပြင်းဒုက္ခပဲတဲ့အဲ့တော့ငါဘလူလို့ရမှာလဲလို့တွေးပြီးတော့ဩတဲ့ခုတန်ဝိုးကြီးဒီဒေတဝန်အကြောင်းမှာငါရဲ့ခမီးတော်ဖြစ်တဲ့မြတ်စွာဘုရားလောကုတ္တရာခမီးတော်ဖြစ်တဲ့မြတ်စွာဘုရားတရင်သုံးလို့အဲ့တော့မြတ်စွာဘုရားကြွားပြီးတော့မေးလျှောက်ရင်ကောင်းပါပဲဆိုပြီးတော့အဲ့ဒီဧခံနေတဲ့အချိန်မှာပဲသူ့ရဲ့ခမီးတော်ကောသလမင်းကြီးကိုခွင့်ပန်ပြီးတော့မင်းသမီးငါရဲ့ချင်ပြီးတော့လာတယ်လာပြီးတော့စိုးစိုးပြက်ပြက်နေတော့လာမြတ်စွာဘုရားတဲ့မြတ်စွာဘုရားရဲ့တပိတာဝကနှစ်ပါးတရားကလည်းပဲတူညီကြသီလကလည်းပဲတူညီကြပညာကလည်းပဲတူညီကြပါလေဒါပေမဲ့လို့တပါးကတော့လူလီတန်းလေးရှိတယ်တပါးကတော့လူလီတန်းလေးမရှိဘူးသူတို့သေလို့လက်ပြီးရောက်တယ်ပြန်တော်မလို့လက်ပြီးရောက်ရောက်ထူးခြားချက်ရှိပါလေတဲ့မြတ်စွာဘုရားဆိုတော့မြတ်စွာဘုရားကတိယာတုမနေတိဘဂဝါဝောစာဘဂဝါမြတ်စွာဘုရားတိတုမနေခြေတမိတုမနာတိယာရှိနိုင်ပါတော်ကိုဤတိတုဘဂဝါသောလောကတုဒ္ဒရှင်တော်မြတ်ဘုရားတိအဝောစာကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါသည်တည်း အဲ့ဒီလိုသူ့ရဲ့အိမ်မှာကလေးလေးတွေနမ်းပြီးပေးကင်မွတ်တယ်မင်္ဂလာလုပ်တဲ့ချိန်မှာထူးထူးခြားခြားသိလို့မြတ်စွာဘုရားကိုလာကြောက်တော့မြတ်စွာဘုရားကလည်းတပါးကပေးသူတွေတပါးကမပေးသူတွေသူတို့သေးလို့နှစ်ပြည့်ရောက်ရောက်ထူးခြားတယ်သူမနာတဲ့ရောတော်သူမနေတာရကောသောအတ္တောအမုံအတယံဒေဝပုရောတမနောပင်စာဤဌာနေယတိတနာတိဒေဝေနာအယုနာဒိဋ္ဌေနာဝန္နေနာဒိဋ္ဌေနာသုခေနာဒိဋ္ဌေနာယတေနာဒိဋ္ဌေနာအာဓိပတိနာတဲ့ချစ်တိတုမနာတဲ့သူတို့နှစ်ပြည့်ရောက်တဲ့အခါမှာလည်းပဲပေးပြီးလူလေးရှိတဲ့နှစ်သားကမလူမတန်းတဲ့နှစ်သားကငါးမျိုးငါးစားနဲ့တာလာနိုင်တယ်တွန်းပေါ်နိုင်တယ်ချစ်တမီတဲ့ဒီသီလတောက်တီတာအတူတူပညာဝိပဿနာပညာပွားများတာအတူတူပဲတရားတရားရှိတာလည်းပဲအတူတူပဲတူလို့နှစ်ပြည့်ရောက်ကြတဲ့ကုသိုလ်ကံကြောင့်ဒါပေမဲ့လို့လူတန်းလေးရှိတဲ့နှစ်သားကလူတန်းလေးမရှိတဲ့နှစ်သားကိုငါးမျိုးငါးစားနဲ့တာလာနိုင်တယ်ချစ်တမီတူမလားတဲ့ဘာငါးမျိုးနဲ့တာလာနိုင်လို့ဆိုတော့နံပါတ်၁ဒိဋ္ဌိနာအာယုနာတဲ့နတ်တတန်အားဖြင့်လည်းပဲပို့ပြီးတော့ရှည်နိုင်တယ်တဲ့အစင်းလာတာရင်သူကိုလူလေတန်းလေးမရှိတဲ့နတ်သားနဲ့သမီးကြတော့စိုးစိုးစီးစီးသေတတ်ပြီးတော့လူလေတန်းလေးရှိတဲ့နတ်သားနဲ့သမီးကတော့အသက်ရှည်တတ်တယ်တဲ့ဒါလည်းပဲထုံးစံပါပဲဘုန်းကြီးတို့ယနေ့ကူအောင်ရတော်ချင်းရှင်မိသားစုနဲ့တကွာအလုံးစုံပြည့်တဲ့စင်စားကြည့်ပေါ့ယနေ့သံဃာတော်ရှင်ရဲ့160ခုယနေ့ဆုံးကတ်တယ်ပေါ့သွန်းပတ်လိုက်တဲ့အတွက်သွန်းဆူလိုက်တဲ့အတွက်ယနေ့သံဃာတော်ရှင်မြတ်တွေဟာယနေ့တရားဒဂမတွေရဲ့သွန်းကိုဖုံးပေးပြီးတော့ယနေ့တည့်ရက်တော့တေချာဖို့အသက်ရှည်သွားပါပြီ။အဲ့ဒီအသက်ကိုဘသူကပေးတာတော့ဆိုတော့ယနေ့ဥအောင်ရတော်ချင်းပြည်သူကပေးလိုက်တယ်လို့ဒီလိုပြောလို့ကြားပါပါ။ဒါကြောင့်မို့အသက်ကိုပေးသူတဲ့ပုဂ္ဂိုလ်ဟာနတ်ဘဝရောက်တော့လည်းပဲအသက်ပြန်ပြီးတော့ရှည်တာဆူတောင်းနေတရားမလို့သူ့အလိုလိုဖြစ်တဲ့ကမ္မနိယာမှာသဘောတရား။ဒါကြောင့်မင်းဆိုပြတာကလူလေတန်းလေးရှိတဲ့ပုဂ္ဂိုလ်နဲ့တားကလူလေတန်းလေးမရှိတဲ့နတ်သားနဲ့တမီးတဲ့အသက်ရှည်ခြင်းဆိုတာလည်းတားလွန်နိုင်တယ်တဲ့။နံပါတ်၄အချမ်းသာခြင်းလည်းတားလွန်နိုင်တယ်တဲ့။သီလတွေဘာတွေထောက်ကြည့်တဲ့လူအသက်ရှည်တာရင်တူဖို့နဲ့အချမ်းသာတာအချမ်းတောက်ပါတာကြတော့မတူဘူးတဲ့။အချမ်းလက်ပါရင်လည်းကွာခြားတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ယနေ့သံဃာတော်ရှင်မြတ်တွေယနေ့တည်းဆုံးမဖုံးပွေးရတဲ့နေကြီးပေါ့။အရေးချင်းတွေ6ကပ်ပြီးတော့ညှို့မှိုင်သွားပါတော့။သွန်းလေးပုံပုံမှန်ချိန်မှာပုံပေးလိုက်ရတဲ့အခါမှာမိမိတို့ငကိုရှိနေတဲ့အချင်းလေးတွေတောက်ပါလာတာပဲ။ပို့ပြီးတော့လှမလာတာတော့မှကြည်ရွှင်ပြီးတော့ကြည်လင်လာကြတယ်။ဒါပါလို့ဆိုဒီသွန်းကိုပုံပေးလိုက်ရတဲ့အတွက်ယနေ့အထိအတွက်အချင်းတွေတောက်ပါကြည်လင်သွားတာ။အစာတရက်တော့မစားရဘူးဆိုရင်မျက်နှာကိုရှုံသွားပြီးတော့အချင်းကိုငကိုလှနေတာတော့မှမလှမပါဖြစ်သွားတတ်တာ။ဒါကြောင့်မို့ဒီလိုလူလေတန်းလေးရှိတဲ့ပုဂ္ဂိုလ်ကမလူလေမတန်းလေးရှိတဲ့နတ်သားတွေအရှင်းလာကြည့်ရတယ်လေတာလွန်ပါလေဆိုမြတ်စွာဘုရားကဒုတိယတာလွန်တဲ့ချက်မိန့်တော်မူလိုက်ပါပေါ့တတိယပါတော့ဆိုတော့ဒေဝိနာသူခေနာတဲ့ကိုယ်စိတ်နှပါချမ်းသာခြင်းနဲ့မတူဘူးတဲ့လူလေတန်းလေးရှိတဲ့နတ်သားကမလူမတန်းတဲ့နတ်သားနဲ့တူတယ်ကိုယ်စိတ်ချမ်းသာမှုအပြည့်အဝပို့ပြီးတော့ရတယ်တဲ့ယနေ့တန်ခါတော်ရှင်မြတ်တွေလည်းပဲစဉ်းစားကြည့်ပေါ့။ယနေ့မိမိတို့ရဲ့ဆုံးမဖုံးပေးရဘူး။တရက်တော့ဆုံးမဖုံးပေးရဘူးဆိုနေကြည့်လိုက်ပေါ့။အာစားလောင်နေတာနဲ့စားလည်းပဲမကျက်နိုင်။စိတ်တွေလည်းပဲမကြည်မလင်းနဲ့အိယာနဲ့ခွေနေမှာပဲစိတ်ချမ်းသာမှုကိုချမ်းသာမှုဆိုတော့ကင်းနေမှာပဲ။မိမိတို့ရဲ့ဆုံးကိုဖုံးပေးလိုက်တဲ့အခါမှာယနေ့အနေနဲ့အတွက်စားကျက်နိုင်တယ်၊စားတင်နိုင်တယ်၊ယနေ့ဆိုစားဖြည့်နိုင်တယ်ပေါ့။ညတွေလည်းပြောင်းနေတရားထိုင်နိုင်တယ်။အဲ့ဒီလိုလုံနိုင်တဲ့ကိုချမ်းသာမှုသိချမ်းသာမှုကိုဘယ်သူကပေးတာလို့ဆိုရင်ဒီနေ့တရားဒဂမတွေကပေးရရောက်တယ်တဲ့ဒါကြောင့်မို့ဒီလူလေတန်းလေးရှိတဲ့ပုဂ္ဂိုလ်ဟာနတ်ပြည်ရောက်လို့ရှိရင်လည်းဒီဟာတွေကချုံမတောင်းတဲ့ကိုချမ်းသာမှုသိချမ်းသာမှုဆိုတာလူလူပြည်ပြည်သားရောက်မလူမတန်းတဲ့ပုဂ္ဂိုလ်တွေတာလာနေဆိုမြတ်စွာဘုရားကတတိယတာလာနေချက်ကိုခေါ်လိုက်ပါအဲ့တော့နံပါတ်1အသက်ရှည်ခြင်းအပြင်လည်းတာလာနေနံပါတ်၄အချမ်းသာခြင်းအဖြစ်လည်းပဲတာလာနေ။နံပါတ်၃ကိုချမ်းသာစိတ်ချမ်းသာမှုအဖြစ်လည်းပဲတာလာနေ။နံပါတ်၄ရပါတော့သူတို့ဒိဋ္ဌိနဲ့ယတိနာတဲ့အချွေးရင်အကျော်သောအဖြစ်လည်းပဲတာလာနေတဲ့။ဒီလူကြီးမှလည်းပဲကြည့်ဖို့မိမိတို့အိမ်ဒီမှာဆိုလို့ရှိရင်ဒီအိမ်ကိုခင်းရတယ်၊မင်းရတယ်၊ဝိုင်းပြီးတော့တွားလာလောက်တိုင်းပြေးကြတယ်လေ။အဲ့ဒီအိမ်ရှင်ကမနှစ်မျိုးတက်တာပေးကြပြီသူရှိတာထုတ်ကျွေးရင်ကျွေးမယ်တက်နေတဲ့ညဧခံမယ်ဒါမျိုးဖြစ်လို့ရမယ်အဲ့တော့ကျွေးပြီးမွေးလေးရှိတဲ့ပုဂ္ဂိုလ်ဆိုရင်အားလုံးကချစ်ခင်ပြီးဝိုင်းဝန်းကြတာကထုံးစံပဲ ဒီလိုပဲတူလေတန်းလေးရှိတဲ့ပုံပေါ်နဲ့တန်းနဲ့အမိဖြစ်ပြီးဆိုရင်လည်းပဲအချွေရည်လေးပါရဲ့သူများတဲ့ပုံပြီးတော့များပြီးတော့ဂုံတရင်းလေးနဲ့သူများတဲ့ကြော်စောတက်ပါလေဒါနံပါတ်၄ဖြစ်တဲ့တာလုံးမှုမလူမတန်းတဲ့နဲ့သားတဲ့လူလေတန်းလေးရှိတဲ့နဲ့သားကအချွေရည်ကြော်စောအဖြစ်တယ်ပဲတာလုံးလေးဆိုတာကမ္မတရားမှာသဘောတရားရာဒီလိုဖြစ်တာပါဒါဝိမျက်စောပြရစတုထတာလုံးချင်းနေပေါ်လိုက်ပေါ့နောက်နံပါတ်၅ပါတော့ဆိုတော့ဒေဝိနာအဓိပတိနာတဲ့နတ်နိုင်ဖြစ်တဲ့အစိုးရမှုအစိုးရမှုဆိုတာဒီဩဇာအာဏာတိတ်ကမှကြီးကျယ်မှုအဖြစ်လေးတာလွန်နေတဲ့အိန္ဒိမကြီးကိုအိန္ဒိမဒီလင်မယားတယောက်တနည်းမောင်နှံတယောက်ရှိတယ်ဆိုကြပါဆိုအမျိုးသမီးရဲ့ပေးလီကန်းလေးရှိတယ်အမျိုးသားကလွတ်ပြီးတော့တမျောတယ်ဆိုလို့ရှိရင်ဘုသူ့ရဲ့ဩဇာအဲ့ဒီအိမ်မှာတည်မလဲပေးတဲ့ကံတဲ့ပုဂ္ဂိုလ်ရဲ့ဩဇာအရာအစီကံပုဂ္ဂိုလ်ဒီအလုတ္တမားတွေပေါ်မှာ तू ကပေးကြတယ်ပေးတယ်ကြွေးကြတယ်ကြွေးတယ်ခိုင်းကြတယ်ခိုင်းတယ်ဆိုတော့ तू ဆိုရင်ဘေးကနေပြီးတော့မခိုင်းတော့မှလွတ်ပြေးကြရတာအဲ့ဒါဩဇာအရာတိတ်ကမှကြီးတာပဲအင်မတန်မှနှမျောတဲ့ပုဂ္ဂိုလ်ကြတော့ခိုင်းကြတယ်နင်းကြံပြီးတော့ခိုင်းတယ်ပေးကြကြတော့တွန်းဆုတ်တွန်းဆုတ်ဆိုရင်နောက်တစ်ခါ तू ပြောတာမကြားကြဘူးလည်းဟန်ဆောင်နေမယ်မဖြစ်နိုင်လို့လုပ်ပြရတာစေတနာကတဲမပါတာ။အဲ့ဒါကြောင့်မို့လို့ပေးလေလူလေးရှိတဲ့ပုဂ္ဂိုလ်ကမပေးမလူတဲ့ပုဂ္ဂိုလ်ရဲ့ဩဇာအနာတိတ်ကမှကြီးချင်းစိုးရခြင်းအဖြစ်လည်းတာလွန်နိုင်ပါတယ်ဆိုမြတ်စွာဘုရားကဟောကြားလိုက်တယ်။ဒါကြောင့်မို့သူမနာမင်းကြီးရဲ့ယန္တပသီလတွေတရားတွေပညာတွေတူညီကြတယ်။ကျန်တော်မူတဲ့အခါမှာလက်ပြီးဖြစ်တဲ့ကထူးပါလားဆိုတော့မြတ်စွာဘုရားကထူးတယ်အသက်ရှိခြင်းအချင်းသာခြင်းနောက်ပြီးတော့ကိုယ်စိတ်နှစ်ပါးချမ်းသာခြင်းအချွေရင်ကြော်သောပေါ်များခြင်းဩဇာအနာတိတ်ကမှကြီးခြင်းစိုးရခြင်းဆိုပြီးဒီငါးချက်နဲ့တာလွန်နိုင်တဲ့ चित्त မိတုမနာဆိုပြီးတော့တုမနာမင်းသမီးကိုရက်စွာပြတာပြန်ပြီးတော့ဖြေချလိုက်တယ်ပေါ့အဲ့တော့တုမနာမင်းသမီးကသူသိကျင်တာထပ်ပြီးတော့ပြေးခြင်းပြောတတိပနာဒီပန်ဒီဤတော်သုဒ္ဓအိတ္တတံအာဂိတတောသုဒ္ဓအိတ္တတံအာဂိသန္တိမနုဿဘူတာဏံပဏ္ဏေတံပန္တိတိယဝိတိတောတိယဒါနာတရဏံမြတ်စွာဘုရားတဲ့အဲ့ဒီနတ်သားနတ်သမီးတွေဟာအဲ့ဒီရံဘောကသုတည်လာတဲ့နတ်သားတစ်ယောက်ဟာနတ်ပြည်မှာသုတည်ပြီးတော့လူဘဝပြန်ပြီးတော့ဖြစ်တယ်ဆိုကြပါဘူးတဲ့လူဘဝရောက်တဲ့ချိန်ကမြတ်စွာဘုရားလူဖြစ်လို့ရှင်သူတို့နှစ်ယောက်ရဲ့ထူးခြားချက်ကရှိသေးတလားဆိုတော့တိယသူမနေတိဘဂဝါဝောစာတဲ့ချစ်သမီးသူမနာတဲ့အဲ့ဒီလိုနတ်ပြည်ကနေသူတည်ပြီးတော့လူပြည်ရောက်တဲ့အခါမှာလည်းပဲထူးခြားချက်ရှိနိုင်နေတယ်။ဘာတွေလို့ဒီထူးခြားချက်၅မျိုးပဲတဲ့စိုးစိုးကလိုပဲအသက်ရှိခြင်းအဆင်းလာခြင်းကိုယ်စိတ်နှစ်ပါးချမ်းသာခြင်းချွေရင်ပင်ပင်ပေါ်များခြင်းကြော်စိုးများခြင်းနောက်ပြီးတော့အစိုးရခြင်းဥစ္စာလက်တွေမှာကြီးခြင်းဆိုတဲ့ဒီ၅မျိုးနဲ့ပွားနိုင်တာပဲတဲ့လူဖြစ်လာလို့ရှိရင်လည်းဒီလိုပဲပေါ့ဒါနပြုခဲ့ပြီးတဲ့လူလေတန်းလေးရှိတဲ့လူပုဂ္ဂိုလ်ကလူလေတန်းလေးမရှိတဲ့ပုဂ္ဂိုလ်တွေအမျိုးရင်းတူနောက်ဆုံးမိဘတူတွေမှာပေါက်ပွားတဲ့ခြားဦးတဲ့အစင်းလာတာကမောင်နှမတစ်ယောက်ဖြစ်ပေပြီးအသက်ရှည်တာကြီးလည်းမတူဘူးတဲ့လူလေတန်းလေးရှိတဲ့ပုဂ္ဂိုလ်ကတက်တန်းပိုပြီးတော့ရှည်တတ်တယ်မောင်နှမအရင်ဖြစ်နေပြီတဲ့နောက်ပြီးတော့အချင်းအချင်းလည်းပဲညီမအရင်ဖြစ်နေပြီတူလေတန်းလေးရှိတဲ့မျိုးသားမျိုးသမီးကပိုပြီးတော့လှတယ်နောက်ပြီးတော့ကိုယ်စိတ်နှစ်ပါးချမ်းသာခြင်းလည်းပဲအိမ်တော်တွေပါတီကြတော်တယ်ထားအောင်သူတို့ကလူလေတန်းလေးရှိတဲ့ပုဂ္ဂိုလ်ကကိုယ်စိတ်နှစ်ပါးချမ်းသာပြီးတော့လူလေတန်းလေးမရှိတဲ့ပုဂ္ဂိုလ်ကကိုယ်စိတ်ရဲ့စိတ်စဉ်ရဲ့ပစ္စည်းဥစ္စာရှိတော်မှာကိုယ်စိတ်ရဲ့စိတ်စဉ်ရဲ့ဖြစ်တတ်တယ်အချွေရန်ကြော်တော်တွေကြည်ကြရင်လည်းပဲလူလေတန်းလေးရှိတဲ့ပုဂ္ဂိုလ်ကြတော့ဝိုင်းရန်တို့ဟိုပုဂ္ဂိုလ်ကြတော့လူလေတန်းလေးမရှိတဲ့ပုဂ္ဂိုလ်ကြတော့အထီးကျန်ခံတတ်တယ်ပစ္စည်းရှိပြီမဲ့လို့ဩဇာတိတ်ကမကြတော့လူလေတန်းလေးရှိတဲ့ပုဂ္ဂိုလ်ကြတော့လုပ်ငန်းတခုလုပ်ချင်ပြီဆိုရင်ရက်သူရောသားတွေဝိုင်းဝန်းပြီးတော့စေတနာတွေပို့လိုက်ကြတာလူလေတန်းလေးမရှိတဲ့ပုဂ္ဂိုလ်ကြတော့ခိုင်းတာတော့မှစေနာမရှိဘဲနဲ့လုပ်ပေးရတယ်ဩဇာတိတ်ကမကြီးသိပြီးတော့နည်းတယ်အဲ့ဒီလူချင်းလို့ရှိရင်လည်းဒီငါးမျိုးကွာနိုင်တာပဲသူမလားဆိုပြီးတော့မြတ်စွာဘုရားကသူမနာမင်းသမီးကိုမိန့်မိန့်တယ်ပေါ့အဲ့တော့သူမနာမင်းသမီးကသူသိကျင်တဲ့ဒုတိယချက်နဲ့ပြီးတော့တတိယချက်ဆက်ပြီးတော့နေခြင်းဘယ်လိုမလဲဆိုတော့တသေပနာဒီပန္နိတသေပနာဒီပန္နိဥဘောဃာရတမနာဂရိယံပပ္ပဇန္တိပပ္ပဇိတာနံပနာနေတံပန္နိပပ္ပဇိတာဘုဒ္ဓနံပနာနေတံပန္နိတိယဝိတိတောတိယနာနာကရဏံတဲ့မြတ်စွာဘုရားတဲ့အဲ့ဒီလူပုဂ္ဂိုလ်နှစ်ယောက်တကယ်လို့လူဘဝကိုစွန့်ပြီးတော့ယဟန်ဖြစ်တယ်ဆိုကြပါလို့မြတ်စွာဘုရားတဲ့နှစ်ဦးလုံးယဟန်ဝတ်သွားကြတယ်သာသနာတော်မှာကြီးညိုပြီးတော့ယဟန်ဝတ်သွားကြတယ်ယဟန်ဖြစ်လို့ရှိရင်တို့တို့နှစ်ဦးကလူတန်းလေးရှိတဲ့ယဟန်နဲ့ မလူမတန်းခဲ့တဲ့ယဟန်ရဲ့ထူးခြားချက်ကဘာများရှိပါလဲမြတ်စွာဘုရားဆိုတော့မြတ်စွာဘုရားကပြန်ပြီးတော့မိတ်ဇောတောဒါယဇောတောတုမဏိဒါယကောသောအမုံအဒါယကံပပတိသောတမန်သောပင်စာဤဌာနေဤတိကနာတိတဲ့ချစ်တမိတုမနာတဲ့ယဟန်ဖြစ်လို့ရှိရင်လည်းငါမျိုးငါးစားနဲ့ကြွားချနိုင်တဲ့ချစ်သမီးတဲ့ငါမျိုးငါးစားဘာလို့ဆိုတော့ဇာတိတော်ဝဘူလံစီဝရံပရိဘုံဇတိအပံအာယာတိတော်တဲ့လူလေတန်းနေရှိတဲ့ဇဟန်တော်ကြတော့တင်ငန်းဝတ်တဲ့အခါမှာလည်းဟာတောင်းတာချိန်ပန်များစွာရှင်ဘုရားတပည့်တော်တို့ရဲ့တင်ငန်းကိုဝတ်ပါဗျာဆိုပြီးတော့အဲ့ဒီလိုချိန်ပန်များစွာတောင်းတာမှာတင်ငန်းကိုဝတ်ရတယ်တင်ငန်းတွေလည်းပေါ်လိုက်တာတဲ့သူကြတော့ရှင်ပြတပည့်တို့တင်ငန်းကိုချီးမြှောက်တဲ့နေနဲ့ဝတ်ပါပြတပည့်တို့တင်ငန်းကိုဝတ်ပါပြဆိုဝိုင်းပြီးတော့လှူကြတာလူလေတန်းကြီးမရှိတဲ့ယဟန်တော်ကြတော့အဲ့ဒီလိုရှောက်ဖို့နေနေတဲ့ရှိတဲ့တင်ငန်းလေးတော့မှချုပ်ပြီးတော့ဝတ်နေရတယ်တင်ငန်းသိပ်ပြီးတော့ချင်းရတာအဲ့ဒါနံပါတ်၄ကွာချချက်နောက်ဒီလိုပဲဆွမ်းကြတော့လည်းကွာချတယ်လူလေတန်းကြီးရှိတဲ့ယဟန်တော်ကြတော့ရှင်ပြတပည့်တို့ရဲ့ဆွမ်းကိုဖုံးပေးပါဆိုပြီးတော့ကောင်းလို့ရရတဲ့ဒီမှာတမ်းမဲ့ပုဂ္ဂိုလ်ကြီးနာပဲလူလေတန်းကြီးမရှိတဲ့ယဟန်တော်ကြတော့ဘာဖြစ်တော့ဆိုတော့ရှင်းပွားကမလူမတန်းကြီးတို့ကြတော့ပေးပြနေချင်းကြီးတောင်းမှနိုင်နိုင်စားနေရတဲ့ဘဝတဲ့အဲ့တော့စားရမှလည်းပဲတိတ်ပြီးတော့ကြွားချသွားတယ်နံပါတ်၃ကြောင်းအပြင်လည်းပဲဒီလိုပေါ့လူလေတန်းကြီးရှိတဲ့ပုဂ္ဂိုလ်ကြတော့ကြောင်းကြီးကောင်းလိုက်တာတပည့်တော်တို့ထောက်တဲ့ကြောင်းမှတင်းတုံးမှဘုရားဆိုပြီးဝိုင်းလျှောက်တောင်းမှနေရလူလေတန်းကြီးမရှိတဲ့ယဟန်တော်ကြတော့ကြောင်းမှမိုးတောင်းမှမလုံးလုံးကျင်းမြလာရင်ကြောင်းနေတဲ့နေပြီးတော့တိတ်ပြီးတော့ဒုက္ခရောက်ရတယ်တဲ့အဲ့တော့ကြောင်းသွားခြင်းတွေကွာခြားချက်ရှိတယ်နံပါတ်၄ရှင်းပြစီရတယ်လည်းပဲဒီလိုပဲတဲ့လူလေတန်းလေးရှိတဲ့ယဟန်တော်ဒါကြတော့ယောဂာဒီမှာမဖြစ်သေးဘူးတပည့်တော်ရဲ့ဒီစိတ်ကိုပုံပြပါဒါကအာတိပါဒါဘာဘာသတိချင်းရှောက်လိုက်ကြတာတဲ့ပေါ်လိုက်တာဒီကြီးတွေရတယ်လူလေတန်းလေးမရှိတဲ့ယဟန်တော်ကြတော့ဖြားပြီးတော့ခြေယုံတက်ရတာတောင်းမှခြေဘဝကမပြည့်စုံရှာဘူးတဲ့အဲ့ဒီခြေပြစီရတယ်လေကွာချားတယ်နောက်ဆုံးကွာချားတဲ့ကဘာလဲဆိုတော့ရေဤကောကနာသဗ္ဗမစာရိတတေဝိရတိတေယတမနာပိနေဝဘဝလံကာယကံမေနသမုဒ္ဒစရံတိတဲ့တရင်သုံးဖို့တွေဆိုတာရှိရတယ်ယဟန်တော်ချင်းချင်းအတူနေတဲ့ဒီစတဲ့တိုင်းမှာဆိုရင်အတူနေရတာအများကြီးပဲပေါ့အဲ့ဒီလိုအတူနေတဲ့အခါမှာလူလေတန်းလေးရှိတဲ့ယဟန်တော်ကြတော့ဘေးယဟန်ကြီးကဘာဖြစ်ကြတာလဲဆိုတော့ယဟန်တံမီးအားလုံးကသူ့ကိုကာယကံအားဖြင့်ဝိုင်းပြီးတော့ဆောင်ရွက်ပြီးတယ်လောကကျရှင်ဝိုင်းဝိုင်းပြီးတယ်ကုညီစရာရှိရင်ကုညီပြီးတယ်သူ့ပုံမှာမေတ္တာတိတ်ရှိလိုက်ကြတာဝဇိကံအားဖြင့်လည်းအရှင်ဘုရားတပည့်တော်စသည်ဖြင့်ကာယနာကြိုးဝိလိပြောတဲ့သူ့မှာဘယ်သူမှနှုတ်လန့်ထုတ်မခံရဘူးတဲ့စေရရည်နဲ့မေတ္တာတွေသိပြီးတော့ရှိကြတယ်တဲ့ကောင်းကျိုးကြီးပဲဝိုင်းဝိုင်းပြီးတော့ကိုနှုတ်စေရချင်ဆောင်ရွက်ပြီးတော့သူ့အပေါ်မှာမျက်မျက်နှုံနှုံပဲဆက်ဆံကြတယ်ပြောဆိုကြတယ်ပြုလုပ်ကြတယ်စေရချင်လည်းမျက်နှိုးကြတယ်လူလေတန်းလေးမရှိတဲ့ယဟန်တော်ကြတော့ကိုကကောင်းကောင်းမနေတာတော့မှစောင့်မြောင်းပြီးတော့ပြောခံရတယ်တဲ့ဒီကွက်လောက်တော့အတိုင်းကြပါရဲ့စသည်ဖြင့်မဆိုင်နာရီနဲ့စောင့်မြောင်းပြောခံနေရတာအဲ့တော့လူလေတန်းလေးရှိတဲ့ယဟန်တော်နဲ့လူလေတန်းကြီးမရှိခဲ့တဲ့ယဟန်တော်ဟာသင်္ကန်းဆွမ်းကြောင်းရှေးရပြည်လေးပဲတိတ်ပြီးတော့ကြွားချတယ်ဒီပစ္စည်းလေးပါကျိုးပေးတဲ့နေရာမှာနောက်ပြီးတော့တရင်သုံးဖို့တွေဆက်ဆံတဲ့အခါဒကာဒကာမတွေဆက်ဆံတဲ့အခါမှာလည်းပဲလူလေတန်းကြီးရှိခဲ့ဘူးတဲ့ယဟန်တော်ကြတော့မျက်မျက်နှုံနှုံပြောဆိုကြမျက်မျက်နှုံနှုံပြုမူကြတယ်နောက်ပြီးတော့စိတ်ထဲကလည်းသိမြင်လို့ကြည်ညိုကြတယ်လူလေတန်းလေးမရှိတဲ့ယဟန်တော်ကြတော့ကာယကံဝစီကံမေတ္တာမနောကံမေတ္တာသိမရှိဘဲနဲ့နောက်ဆုံးစောင်းမြောင်းတော်မှာခံရတတ်တဲ့သူမနာဆိုပြီးတော့မြတ်စွာဘုရားကနတ်ဖြစ်လည်းပဲထူးခြားခြင်း၅မျိုးလူဖြစ်လို့ရှိရင်လည်းပဲထူးခြားခြင်း၅မျိုးယဟန်ဖြစ်လို့ရှိရင်လည်းပဲသီလရှင်ဖြစ်လို့ရှိရင်လည်းထူးခြားခြင်း၅မျိုးရှိတယ်ဆိုတာမြတ်စွာဘုရားကပြန်လည်ပြီးတော့ဟောကြားလိုက်တယ်ပေါ့အဲ့တော့သုမနာမြတ်ကြီးကသူသိကျင်တာဆက်ပြီးတော့နေသေးတယ်။တသေပနာတိပန္တိဥဘောအရဟတံဘာပုဏ္ဏတိအရဟတပတ္တနပနာနေတံပန္တိတိယဝိတေတောတိယနာနာကရဏံမြတ်စွာဘုရားတဲ့နောက်ဆုံးမေးခွန်းလေးတပည့်တော်မေးပြရတယ်။အဲ့ဒီယဟန်တော်တစ်ပါးယဟန်ကြည့်ပြီးတဲ့အခါမှာမဂ္ဂနိဗ္ဗာန်ကိုဝိပဿနာတွေပါတယ်အားထုတ်ပြီးတော့အတ္တဖို့ကိုမျက်မှောက်ပြုပြီးနိဗ္ဗာန်ကိုမျက်မှောက်ပြုကြတယ်ဆိုကြပါဘူးတဲ့အတ္တမှာအတ္တဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကြအဲ့ဒီလိုအတ္တဖို့ရောက်ကြတဲ့အခါမှာသူတို့ထူးခြားချက်ရှိသေးသလားဗျာတဲ့လူလေးတန်းလေးရှိတဲ့ယဟန်ရဲ့အတ္တမှာအတ္တဖို့ဒီနိဗ္ဗာန်ကြီးကိုချမ်းသာပြီးတော့လူလေးတန်းလေးမရှိတဲ့ ယဟန်ရဲ့ရတ္တမရတ္တဘုနိဗ္ဗာန်ကိုသိမချမ်းသာဘူးဒီလိုမျိုးကိုကြွားချက်ရှိသေးသလားဗျာတော့တိထာဂောပရိသနာသူမနိနာကိဉ္စီနာနာကရဏံဝရာမိယရိယံဝိမုတ်တိယဝိမုတ်တေသူမနိจิตမိသူမနာတဲ့တိထာဂောဣထာဤရတ္တဘုတို့ကြောင့်မူပြတနာ၌ဝိမုတ်တိယတဘာသောပုဂ္ဂိုလ်ဤရတ္တဘုဝိမုတ်တိနှင့်တတ္တိတကဝဝိမုတ်တိတဘာသောပုဂ္ဂိုလ်ရတ္တဘုဝိမုတ်တိကိုအာရဘအကြောင်းပြု၍ယရိတနာနာကရဏံကျင်ပွဲပြားချက်ထူးခြားချက်ကိုဝတ္တဝဲဆိုတတ်သည့်တိယာပြရာ၏ဂိဟိသူစဉ်ပြီးငယ်သောတဏနာပရဏံထူးထူးခြားချက်ကိုနဝရာမိငါဘုရားဟောတော်မမူဤတိသူဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဗျာသည်အဝေါ်စာကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါသည်တည်းจิตตนี้ตุมนาเด้อะหริหลูมัพวิปัตตนาปัญญาริจูซาอาถุทีโดมัพผู่ยะตวาเดอรัตตมะระตะโกนิพพานยอกตวาเดสุยินโนหลู่เรปกู่ยะระตะโกมะหลู่เรปกู่ยะระตะโกทุจาจะมะชีบาวูเด้ฉินเยดาเยนิพพานฉันนาเลยเวดีไตมาเวเด้ฉันนาเรปกู่ยะนิพพานฉันนาเลยดีไตตองซาเรปกู่ยะนิพพานฉันนาเลยเวดีไตยัสสาพะเยนิพพานฉันนาเลยเวดีโลเวเด้อรัตตมะระตะโกยอกยอกทุจาจะชีเดโลงาพะยะมะโหหูทุจาจะมะชีบาวูจิตตมิตุมนาโลนาวซองยัสสาพะกาเม็งโลกูไลเดโกเอ้อตุมนามินีเนบาช่อเลยโซဣစရိယံပန္တိအဘုဒ္ဓံပန္တိဇာဝတိရံပန္တိအလမေဝဒါနာနိဒါတံလံပုညာတိကာတုဗန္တိမြေသောဖျာဣစရိယံလက်ဖြောက်ဖက်တီအံချိတိုက်ပါပြီစွာဖျာဗန္တိမြေသောဖျာအဘုဒ္ဓံမြေပြစ္စဘုထူဆန်းပါပြီစွာဖျာမြေသောဖျာတဲ့အံ့ဩကြံကောင်းလိုက်တဲ့လက်ဖြောက်ဖက်တီအံချိတိုက်မပြစ္စဘုထူဆန်းလိုက်တဲ့မြေသောဖျာတဲ့ဇာဝကလွန်ကဲတာလေဒါနာနိဒါနာတို့ကိုဓာတုံတုခြင်းငါလမေဝတင့်လျောတိတာရီပုံညာဤကောင်းမှုကိုကာတော်တုခြင်းငါလမေဝတင့်လျောတိတာရီတဲ့ကုသိုလ်ကောင်းမှုဆိုတာအင်မတန်လုံးတဲ့လုံးထိုက်တဲ့ဒါနာတရားဆိုတာလည်းပဲလုံးတဲ့လုံးထိုက်ပါလေမြတ်စွာဘုရားတဲ့ဘာဖြစ်လို့လို့ဆိုတော့ဒါနာတရားတွေကနတ်ဖြစ်လို့ရှိရင်လည်းပဲကျေးဇူးသိပ်ပြီးတော့များတယ်နတ်ဖြစ်လို့ရှိရင်လည်းပဲအစင်လာခြင်းအတက်ရှိခြင်းကိုကျမ်းမှသိချမ်းသာခြင်းအချွေရန်ကြိုးစိုးများခြင်းနောက်ပြီးတော့ဘုံတကုတ်တည်သောအနုဘောကြည်ခြင်းဆိုတာတွေနဲ့တိတ်ပြီးတော့ကျေးဇူးများတာတွေဆိုတာဗျာနောက်ပြီးတော့လူဖြစ်လို့ရှိရင်လည်းပဲကျေးဇူးသိမ့်ကြတယ်ယဟန်ဖြစ်လို့ရှိရင်လည်းပဲဆရာလေးတွေသီလရှင်တွေဘိက္ခုတွေဖြစ်လို့ရှိရင်လည်းကျေးဇူးသိမ့်များတာတွေဆိုတာဗျာဆိုပြီးတော့တုမနာမင်းသမီးကြောက်တော့မြတ်စွာဘုရားကအဲ့တုမနာမင်းသမီးရဲ့စကားကိုပြန်ပြီးတော့ထောက်ခံဧဝံဝိတံတုမနီတုမနီจิตမီတုမနာဣဒံဤသင်လျှောက်ထားတဲ့စကားဒီဧဝံအင်းတင်လျှောက်ထားတဲ့အတိုင်းမှန်လာပါသည်ချစ်သမီးတို့မနာတဲ့တင်ပြောတဲ့အတိုင်းသိမှန်တယ်ဒါနဆိုတာဉာဏ်ဖြစ်ဖြစ်လူဖြစ်ဖြစ်နတ်ဖြစ်ဖြစ်နောက်ဆုံးဆင်းရဲတဲ့တောင်းတတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဒါနတရားဆိုတာပြုတင်ပြုထိုက်တဲ့တရားပဲတဲ့ကောင်းမှုကုသိုလ်တွေဆိုတာလုံးတဲ့လုံးထိုက်တဲ့နတ်ဖြစ်ရင်လည်းပဲကျေးဇူးများလူဖြစ်ရင်လည်းပဲကျေးဇူးများဉာဏ်ဖြစ်လည်းပဲသိပြီးတော့ကျေးဇူးများတာပဲဆိုပြီးတော့မြတ်စွာဘုရားကသူမနာမင်းသမီးကိုထောက်ခံလိုက်တယ်ပေါ့အဲ့တော့ယနေ့ရှင်ဘုကြီးကနေထိုင်တဲ့ကျောင်းဥအောင်ရတက္ကမကြီးတော်ကျင်ရွှေနေတယ်ကွာအလုံးစုံပြိတက်တယ်ဆရာလေးတွေလည်းပဲခွန်ကြီးရဒီဒါနတရားကိုမြတ်စွာဘုရားပေါ်လေတိုင်းသူမနာမင်းသမီးမေးတဲ့အချိန်ပြန်လည်ပြီးတော့ဒီသူမနာတုတ်တံကိုဟောကြားပြီးပြီပေါ့အဲ့တော့မြတ်စွာဘုရားရဲ့လိုကြဒါနတရားလည်းပဲပြုတင်ပြုထိုက်တဲ့တရားလို့ဒီလိုနှလုံးသွင်းလိုက်ပါအဲ့ဒါပဲလို့မိမိတို့တတိထားရမှာဗာလဲဆိုဒါနဆိုတာ2မျိုးရှိပါတယ်ဝတ္တနေတိယကုသိုလ်ဒါနနဲ့ဝိဝတ္တနေတိယကုသိုလ်ဒါနဆိုပြီးတော့နှစ်မျိုးရှိတယ်။ဝတ္တနေတိယကုသိုလ်ဒါနဆိုတာဒီဒါနကိုပြုတယ်။ပြုပြီးတော့လူဘဝလူချမ်းသာနတ်ဘဝနှချမ်းသာနဲ့လမ်းဆုံးသွားတဲ့ဒါနမျိုးကိုဝတ္တနေတိယဒါနလို့ဒီလိုခေါ်ပါတယ်။ဝိဝတ္တနေတိယကုသိုလ်ဒါနကြတော့ဘာတော့ဆိုတော့ဒီကုသိုလ်ကောင်းမှုလုပ်တဲ့အတွက်နိဗ္ဗာန်ကိုအာရုံပြုပြီးတော့ဆူတောင်းလို့ရှိရင်နိဗ္ဗာန်ကြီးအကျိုးပေးတယ်။နိဗ္ဗာန်ရောက်ချင်မှလည်းပဲလူဘဝလူချမ်းသာတွေကသူကသူဆူမတောင်းလို့ပဲကြားထဲမှာအကျိုးပေးတဲ့ဒါနအဆုံးဆုံးမှာနိဗ္ဗာန်ကြီးရောက်ချင်တဲ့ဒါနဥပနိတ္တိယတတိနဲ့ကျေးဇူးပြုတဲ့ဒါနကိုဝိဝတ္တနေတိယဒါနလို့ခေါ်ပါတယ်။အဲ့တော့မိမိတို့ကျွေးနေတာနဲ့ရလာတဲ့ပစ္စည်းတွေယနေ့မိမိတို့မလူနိုင်မတန်းနိုင်ပြီပဲထွက်နိုင်ပြီပဲကြိုးစားပြီးဒီနေ့တန်ဃာတော်ပါ160ကျော်နဲ့တကွာဆရာလေးတွေလူတွေကိုဖိတ်မှန်ပြီးတော့ကြွေးမွေးကြအဲ့တော့ဒီဒါနဝတ္တနေတိတာလူဘဝလူချမ်းသာနတ်ဘဝနှချမ်းသာနဲ့လမ်းဆုံးမယ်ဆိုရင် သာသနာနဲ့တွေ့ရခြင်းရှုံးပါတယ်မနှက်ပါဘူး။ဒါကြောင့်မိမိတို့ကုသိုလ်ဝိဝတ္တနေတိတ္တနိဗ္ဗာန်ရောက်တဲ့ဒါနဖြစ်စေခြင်းလို့ရှိရင်မလိုရမယ်ဆိုတော့ဒီအာယုပြုတဲ့အခါမှာနိခံမတက်တဲ့သွင်းရတယ်ဘယ်လိုသွင်းရမလဲဆိုတော့ယနေ့တန်ဃာတော်ရှင်မြတ်တိဆုံးကတ်တယ်။တပည့်တို့ရဲ့ဆုံးကိုဖုံးပေးပြီးတန်ဃာတော်ရှင်မြတ်တိယနေ့အနိဒာအတွက်ဆာလောင်မှုတခြင်းယောဂကင်းဝေးပြီးတော့စာပေခြင်းနဲ့တင်ပူဇော်ခြင်းအလို့တရားထိုင်ခြင်းပျောက်တခြင်းအလို့တွေလုံနိုင်ရပါသည်ဆိုတန်ဃာတော်ရှင်မြတ်တိချမ်းသာစေလိုတဲ့စေနာတန်တန်လေးနဲ့တန်ဃာတော်ရှင်မြတ်တိကိုချမ်းသာစေလိုတဲ့စေနာတန်တန်နဲ့လှူပြီးဆိုရင်အဲ့ဒါဝိဝတ္တနေတိကဖြစ်တယ်။ကိုယ့်အတွက်ဘာဖြစ်ခြင်းလဲ၊ညာဖြစ်ခြင်းလဲ၊ကိုယ့်အတွက်ဖြစ်ခြင်းလဲလောဘတွေမပါတော့ဘူးတဲ့။အဲ့ဒါဝိဝတ္တနေတိကနိဗ္ဗာန်အထိရောက်ချင်တဲ့ဒါနာတဲ့။တဏှာဖြင့်တော့ဘာလို့ဆိုတော့ဘုရားတိကျတို့ဒီလိုတူတိုင်းရတဲ့ကုသိုလ်ကြောင့်ခြာလောင်မှုသိခြင်းစတဲ့ချင်းရဲ့ခတိန်ချုပ်ကြီးရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရသည်လို့နိဗ္ဗာန်ကိုအာရုံပြုပြီးတူလိုက်တဲ့နိဗ္ဗာန်ကိုအာရုံပြုပြီးတူလိုက်လို့ရှိရင်လူဘဝလူချမ်းသာတွေ32ခုမျိုးမမောတဲ့လောဘမရှိတော့နိဗ္ဗာန်ကိုပဲလိုချင်တယ်ဆိုတော့နိဗ္ဗာန်လိုချင်တယ်ဆိုတော့32ခုမျိုးကိုမလိုချင်တော့ပါဘူးလို့ပြောတာလည်းအတူတူပဲအဲ့တော့ဘုရားတိကျတို့ဒီကုသိုလ်ကြောင့်နိဗ္ဗာန်ကိုမျက်မှောက်ပြုပြရသည်ဆိုရင်လည်းပဲဝိဝတ္တနေတိတ္တကုသိုလ်ဖြစ်တယ်တဲ့။ကြားထဲမှာလူဖြစ်ရင်လည်းဘာချမ်းသာတွေနောက်ပြီးတော့မိမိတို့အချင်းချင်းချီးကျူးခံနေတာတွေဒီစိတ်တွေလောဘတွေကိုတတ်ပြီးတော့တန်ဃာတော်ရှင်မြတ်ဒီချမ်းသာစေလိုတဲ့စေတနာတန်တန်မိမိတို့အတွက်လည်းပဲချင်းရဲ့ခတဲ့ချုံကြီးရဲ့နိဗ္ဗာန်ကိုရောက်စေလိုတဲ့စိတ်တန်တန်နဲ့တူတန်းပြီးဆိုရင်ဝိဝတ္တနေတိတ္တကုသိုလ်ဖြစ်ပြီးအဲ့ဒီကုသိုလ်မျိုးဟာနိဗ္ဗာန်ဒီဥပနိတိယတတိယကျေးဇူးပြုနိုင်ပါတယ်နိဗ္ဗာန်ရောက်မြင်ပါလေပဲတန်ត្រာမှာသွားတဲ့အခါမှာဒီကောင်းမှုလို့ရင်ဒီအကျိုးရတဲ့အတိုင်းတွေ့တူလူချမ်းသာနဲ့ချမ်းသာသူ့မတောင်းလည်းပဲခြံတားမရှိတယ်ပဲလူလူဖြစ်ပါတယ်ဒါကြောင့်မို့ယနေ့မိမိတို့ချွေးနေတာနဲ့ပြုရတဲ့ကုသိုလ်ဟာဒါနပါရမီကုသိုလ်ဟာနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါသည်နိဗ္ဗာန်အတွက်ရည်မှန်းပြီးတော့ဝိဝတ္တနေတိတ္တကုသိုလ်များကိုဆက်လက်ပြီးတော့ပြုနိုင်ကြပါသည်ဝိဝတ္တနေတိတ္တဖြစ်တဲ့ဒါနသီလဘာဝနာကောင်းမှုများကိုကြိုးစားအားထုတ်ပြီးတော့ဖျားဆတဲ့သူတော်ကောင်းများစံမြန်ရာဖြစ်တဲ့ချင်းရဲ့ခတဲ့ချုံကြီးရဲ့နိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့်ပြင်းပြင်းစွာမျက်မှောက်ပြုနိုင်ကြပါသည်ကိုသတည်ကဲအဲ့ဒီလိုနိဗ္ဗာန်ကိုအာရုံပြုပြီးတော့ခြေစက်ချအများပေးဝေကြပါကဲအာလုံးလုံးချီပြီးတော့လိုက်စေခြေစက်ခွက်ကိုပြီးမှကိုင်ပါကဲအာလုံးလိုက်စို့